Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်မတ်လ1ရက်တောက်ကြညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညရဲ့အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါ။ဟနွိုင်းထိပ်သီးစီဝေးပွဲမှာမြောက်ကိုရီးယားဘက်ကတန်ခတ်မှုတချို့ဖယ်ရှားပေးဖို့သာတောင်းဆိုခဲ့တာဖြစ်တယ်လို့မြောက်ကိုရီးယားဘက်ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံဘက်ကဒုက္ခသည်တွေကိုထပ်ပြီးလက်မခံနိုင်တော့ဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံကအကူလသမဂ္ဂလုံခြုံရေးကောင်စီကိုပြောကြားလိုက်ပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့အကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။တောက်ကြညရဲ့ထိတ်တန့်ရောက်သတင်းလွှာတွေကတော့ဗီယက်နမ်နိုင်ငံဟနွိုင်းမှာကျင်းပခဲ့တဲ့မြောက်ကိုရီးယားခေါင်းဆောင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့ရဲ့ဆွေးနွေးပွဲအကြောင်းနောက်ပြီးတော့စီးရီးတင်းမာနေစေရခိုင်ပြည်နယ်ထဲမှာတော့အုပ်ချုပ်ရေးမှုတချို့ကိုရဲအာဏာပိုင်တွေကဖမ်းဆီးအရေးယူလိုက်တဲ့အတွက်အလုံးစုံရေးစိုးရိမ်မှုတွေကြောင့်ဒေသခံရက်ကွက်ကြေးရွာအုပ်ချုပ်ရေးမှု90နီးပါးဒီကနေ့ပဲတာဝန်ကနှုတ်ထွက်လိုက်ပါတယ်။ဒီအုပ်ချုပ်ရေးမှုတွေကိုဖမ်းဆီးအရေးယူတာနဲ့ပတ်သက်ပြီး
အမေကတောက်တော်မြေကြီးက၅ဦးခံတယ်လေ။ခုဒီနေ့သူတို့ကိုချုပ်ရမယ်ယူရတရားရုံးတင်တော့လေ။သူကတော့အစ်ပါမရှိဘူးဆိုပြီးတော့လှက်လိုက်တယ်။
ရခိုင်ပြည်နယ်တွင်ကအခြေအနေတွေကိုနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်ရှမ်းပြည်နယ်မြောက်ပိုင်းနမ်မတူမြို့နယ်ထဲမှာလည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအချင်းချင်းကြားနယ်မြေအငင်းပွားမှုတွေကိုအခြေခံပြီးတိုက်ပွဲတွေဒီကနေ့ထိဖြစ်နေပါဗျ။ထိုင်းမြန်မာနယ်စပ်တပ်ခရိုင်ထဲမှာတော့မြန်မာနိုင်ငံသားလူကုန်ကူးခံရသူ18ဦးကိုထိုင်းလူဝင်မှုကြီးကြပ်ရေးနဲ့နေကြားဆောင်တပ်ကဖမ်းဆီးရမိတဲ့အကြောင်းသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ထုတ်လွှင့်ပေးနေကြကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုရင်းဆုံးကတော့တောက်ကြညရဲ့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
American သမ္မတ Donald Trump နဲ့ထိပ်သီးဆွေးနွေးပွဲအတွင်းမြောက်ကိုရီးယားဘက်ကဒဏ်ခတ်ပိတ်ဆို့မှုတွေအလုံးဖယ်ရှားပေးဖို့တောင်းဆိုခဲ့တာမဟုတ်ဘူးလို့မြောက်ကိုရီးယားကပြောလိုက်ပါတယ်။နျူကလ িয়ার လက်နက်စမ်းသပ်မှုနဲ့တာဝေးပြင်မစောက်ဒုံစမ်းသပ်မှုတွေကိုဆက်ပြီးရထားဖို့ဒဏ်ခတ်မှုတချို့ဖယ်ရှားပေးပါလို့သာတောင်းဆိုခဲ့တာဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံသားဝန်ကြီး Ri Yong Ho ကဟနွိုင်းမြို့တော်မှာကြာသပတေးနေ့ညတုန်းကသတင်းတောက်တွေကိုရှာရှာပါပါပြောကြားခဲ့တာပါ။ American ဘက်ကနောက်ထပ်ဆွေးနွေးမှုတွေလုပ်ဖို့ပြောလာရင်တော့မြောက်ကိုရီးယားဘက်ကရည်တည်ချက်ကိုမပြောင်းနိုင်ဘူးလို့သူကပြောပါတယ်။ဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်မှာကျင်းပခဲ့တဲ့ဆွေးနွေးပွဲမှာသဘောတူညီမှုမရခဲ့တဲ့အပြင်သတ်မှတ်ထားတာထက်အချိန်ဆော်ပြီးဆွေးနွေးပွဲအဆုံးသတ်ခဲ့ရတာဟာမြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်ဖြတ်သေးကိစ္စမလုပ်ခင်မှာချမှတ်ထားတဲ့ပိတ်ဆို့တန်ခတ်မှုအလုံးဖယ်ရှားပေးဖို့တောင်းဆိုခဲ့တာကြောင့်ဖြစ်တယ်လို့သမ္မတ Trump ကပြောခဲ့တာပါ။ဟနွိုင်းထိပ်သီးစည်းဝေးပွဲမှာဆွေးနွေးခဲ့ကြတဲ့ပြဿနာတွေကိုဖြေရှင်းနိုင်ရေးထိရောက်တဲ့ဆွေးနွေးမှုတွေဆက်လုပ်သွားဖို့ Kim Jong Un နဲ့သမ္မတ Trump တို့ဆုံးဖြတ်ခဲ့ကြတယ်လို့မြောက်ကိုရီးယားအစိုးရရုပ်သံသတင်းကတော့ဒီကနေ့ထုတ်လွှင့်သွားပါတယ်။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးနဲ့နှစ်နိုင်ငံအပြန်အလှန်ဆက်ဆံရေးစာမျက်နှာသစ်ဖွင့်နိုင်ဖို့ခေါင်းဆောင်နှစ်ယောက်ကြားမှာထိရောက်ပွင့်လင်းတဲ့အမြင်တွေဖလှယ်ခဲ့ကြတယ်လို့မြောက်ကိုရီးယားသတင်းကပြောပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ယောက်ရဲ့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲကနေသဘောတူညီမှုမရခဲ့တဲ့အပေါ်မှာတောင်ကိုရီးယားကစိတ်ပျက်ရပါပဲ။အဆုံးသက်သဘောတူညီမှုရတဲ့အထိကူညီဆောင်ရွက်သွားမယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောကြားပါတယ်ရှင်
။အောက်လတော်ထောက်လိုင်းရေးကော်မတီကမနေ့ဂျာတာပရင်းနေ့9နာရီကြာသပတေးနေ့မှာ9နာရီကျော်ကြာတကပိတ်ကြားနာခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ပုဂ္ဂိုလ်ရေးရှိနေဟောင်းမိုက်ကယ်ကိုဟန်ဟာမတ်လ6ရက်နေ့မှာလွှတ်တော်ကိုပြန်လာပြီးတော့အပြီးသတ်ထွက်ဆိုရမှာဖြစ်ပါတယ်။ရုရှားနိုင်ငံမော်စကိုမြို့မှာထရမ့်မိုးမျောအဆောက်အုံဆောက်လုပ်ရေးအတွက်လုက္ကန်ခဲ့တဲ့ရုရှားနိုင်ငံဘွားစီးပွားရေးလုပ်ငန်းရှင်ဖီလစ်စ်တယ်လဲကိုဟန်နဲ့အတူလာရောက်ထွက်ဆိုမယ်လို့ထောက်လိုင်းကော်မတီဥက္ကဋ္ဌဒီမိုကရက်လွှတ်တော်အမတ်အဒမ်ရှစ်ကပြောပါတယ်။ရှင်းနေကိုဟန်ရဲ့မနေ့ကြာသပတေးနေ့ကတကပိတ်ချာနာပွဲကအကျိုးရှိတယ်လို့လည်းသူကပြောပါတယ်။မစ္စတာကိုဟန်ခုလိုလာရောက်ဖြေချခဲ့တဲ့အတွက်အလွန်ကျေးဇူးတင်ကြောင်းနဲ့သူ့ကိုမေးတဲ့မိကွန်းအားလုံးကိုလည်းဖြေချသွားတယ်လို့ရှစ်ကပြောပါတယ်။တကားပိတ်ချာနာပွဲအပြီးမှာတော့ရှင်းနေကိုဟန်ရှင်ရှင်လန်းလန်းပဲပြန်ပြီးတော့ထွက်သွားခဲ့တာဖြစ်ပါတယ်။မစ္စတာကိုဟန်ကချာနာပွဲဟာအကျိုးရှိတယ်လို့သာသူပြောနိုင်တဲ့အကြောင်းအမန်ဒီကိုသာထွက်ဆိုခဲ့တဲ့ပြနောက်ထပ်ပြောဆိုဆွေးနွေးကြရှိနေသေးတဲ့အတွက်ဘတ်လ6ရက်နေ့မှာအပြီးသတ်လာအောင်ထွက်ဆိုမယ်လို့လည်းပြောပါတယ်။သမ္မတထရမ့်ဟာလူမျိုးရေးခွဲခြားတဲ့လူလင်လူညာတဦးဖြစ်တယ်ဆိုပြီးတော့လွှတ်တော်ရှေ့မှောက်လူသိရှင်ကြားထွက်ဆိုခဲ့ပြီးနောက်တနေ့မှာပဲကိုဟန်ကိုတကပိတ်ချာနာခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဗင်နီဇွေးလားနိုင်ငံအရေးပြဿနာဖြေရှင်းဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီမှကြာတာပြင်းတွေကကြိုးပမ်းမှုဟာမအောင်မြင်ခဲ့ပါဘူး။ဗင်နီဇွေးလားပြဿနာဖြေရှင်းရေးအမေရိကန်တင်ပြတဲ့အဆိုပြုချက်ကိုလုံခြုံရေးကောင်စီဝင်အများစုသဘောတူပေမဲ့ရုရှားနဲ့တရုတ်နိုင်ငံတွေကပိတ်ပင်ခဲ့လို့ရှင်းမဆက်နိုင်ခဲ့ပါဘူး။ထို့အတူပဲရုရှားကတင်ပြတဲ့အဆိုပြုတဲ့မူကြမ်းကိုလည်း လေးနိုင်ငံကပဲထောက်ခံခဲ့လို့ခရီးမရောက်ခဲ့ပါဘူး။အမေရိကန်နိုင်ငံကပြင်ဆင်တဲ့မူကြမ်းနဲ့မှဗင်နီဇွဲလားမှာဖြစ်နေတဲ့လူသားချင်းစာနာကြအခြေအနေနောက်ထပ်မဆိုးအောင်လို့ကာကွယ်ဖို့နဲ့အထောက်အပံ့တွေကိုအတားရှိမရှိပေးပို့ခွင့်ပြုဖို့စတဲ့အချက်တွေပါဝင်ပါတယ်။ဗင်နီဇွဲလားမှာအနာပိုင်တွေလှုပ်လို့ဖြစ်နေတဲ့ပြဿနာနေဆက်တွေကနေကြော်ပြီးဒေသတစ်ခုလုံးမတည်ပငြိမ်ဖြစ်အောင်ချိန်ချောက်နေပြီလို့ကုလသမဂ္ဂဆိုင်ရာအမေရိကန်ဒုတိယတန်အမတ်ကြီးဂျော်နသန်ကိုဝင်ကပြောကြားခဲ့ပါတယ်။ရုရှားကပြင်ဆင်ထားတဲ့ဆုံးဖြတ်ချက်မူကြမ်းနဲ့မှာတော့ပြဿနာကိုငြင်းငြင်းချမ်းချမ်းဖြေရှင်းဖို့တောင်းဆိုထားတယ်လို့သမ္မတနီကိုလတ်စ်မာဒူရိုအနေနဲ့အကူအညီတွေနိုင်ငံနဲ့ဝင်ခွင့်ပြုဖို့လိုတယ်လို့ပြောထားပါတယ်။အမေရိကန်ကအများဆုံးပေးပို့ထားတဲ့အကူအညီတွေဟာကိုလံဘီယာနဲ့ဘရာဇီးလ်နိုင်ငံနေဆက်တွေကနေဝင်မလာနိုင်အောင်လို့ဗင်နီဇွဲလားစစ်တပ်ကတားဆီးပိတ်ဆို့ထားပါတယ်။
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကအဓိကစစ်အခြေစိုက်စခန်းတစ်ခုကိုတာလီဘန်တွေကတောက်ကြနေမနဲ့အာယုံတက်ခင်ချိန်မှာဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်25ရောက်ထပ်မံနဲ့တိုက်ဆုံပြီးတော့အတော်များများကိုလည်းတရားခံအဖြစ်နဲ့ဖမ်းဆီးခေါ်ဆောင်သွားပါတယ်။အသေးကမုန်းခွဲသမားတွေအပါအဝင်လက်နက်ကိုင်လက်နက်တွေအပြည့်အကိုင်ဆောင်ထားတဲ့သဘုံတွေဟာအာဖဂန်စစ်ဝတ်စုံတွေဝတ်ဆင်ထားပြီးတော့ဟယ်မန်ဘီနယ်ရှရပ်စစ်အခြေစိုက်စခန်းကိုဝင်ရောက်စီးနင်းခဲ့တာဖြစ်တယ်လို့အာဖဂန်အာဏာပိုင်တွေနဲ့တာလီဘန်သတင်းရင်းမြစ်တွေကပြောပါတယ်။အဲဒီမှာအမေရိကန်တပ်ဖွဲ့ဝင်တွေလည်းရှိနေတာပါ။အသေးကမုန်းခွဲသူတွေကဖောက်ခွဲပစ္စည်းတွေအပြည့်အစုံဆောင်လာတဲ့ကားနဲ့ဖင်မဂိတ်ကိုစတင်ဖောက်ခွဲတိုက်ခိုက်ခဲ့ပြီးအဲ့ဒီနောက်မှာတော့ဂျန်နဲ့သူတွေကဒီအခိုင်မာတိဆောက်ထားတဲ့စစ်ခန်းတွေကိုဝင်ရောက်စီးနင်းခဲ့တာဖြစ်ပါတယ်။တိုက်ပွဲတွေကညပိုင်းအထိဆက်လက်ဖြစ်ပွားခဲ့တယ်လို့လည်းပြောပါတယ်။ဒီဒေသမှာမိုးကြီးကြေးရွာတာကြောင့်စစ်စင်ရေးတွေနှောင့်နှေးခဲ့ပြီးတော့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေအနေနဲ့တာလီဘန်သဘုံတွေရဲ့စစ်စခန်းကိုရှင်းလင်းပြီးတော့သဘုံတွေကိုတုတ်တင်နိုင်ခဲ့လားဆိုတာတော့ရှင်းရှင်းလင်းလင်းမရှိဘူးလို့အာဖဂန်တာဝန်ရှိသူတွေဘက်ကပြောပါတယ်။အသေးကမုန်းခွဲသူ3ဦးပါဝင်တိုက်ခိုက်ရေးသမား9ယောက်ထပ်မံနေသေဆုံးခဲ့ပြီးတော့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကနေမီရှင်းလင်းရေးတွေလှုပ်ဆောင်နေတယ်လို့လည်းပြည်내အုပ်ချုပ်ရေးမှုရုံးရဲ့ကြေညာချက်မှာပြောထားပါတယ်။အာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်တွေဘယ်လောက်ထိထိခိုက်သေဆုံးတယ်ဆိုတာကိုတော့ပြောမထားပါဘူး။ဒါပေမဲ့အမီမဖော်လို့တဲ့ဒေသခံလုံခြုံရေးတပ်ဖွဲ့ဝင်2ဦးကတော့အာဖဂန်တပ်ဖွဲ့ဝင်25ယောက်ထပ်မံနေသေဆုံးခဲ့တယ်ဆိုပြီးတော့ VOA ကိုအတည်ပြုပြောကြားခဲ့ပါတယ်ခင်ဗျာ။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ။ဒီနေ့လာနေညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။မြန်မာနိုင်ငံဘက်ကဒုက္ခသည်တွေကိုထပ်ပြီးလက်မခံနိုင်တော့ဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံကပြောကြားလိုက်ပြီးနေဆက်ကိုပိတ်မယ်လို့ချိန်ချလိုက်ပါတယ်။ရိဟင်ဂျာပြည်ထောင်နယ်ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဂျာတာဘရီနီကဆွေးနွေးမှုအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးရှာဟီဒူဟတ်ကပြောကြားခဲ့တာပါ။မြန်မာနိုင်ငံဘက်ကလူတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံကထပ်ပြီးလက်ခံနိုင်တဲ့အခြေအနေမရှိတော့ဘူးလို့နိုင်ငံသားရဲ့ဝန်ကြီးကလုံခြုံရေးကောင်စီကိုပြောကြားခဲ့ပါတယ်။ရိဟင်ဂျာပြည်ထောင်နယ်ကိုထိထိရောက်ရောက်ဖြည့်ရှင်းမပေးတဲ့အတွက်လုံခြုံရေးကောင်စီနဲ့နိုင်ငံတကာအတိုင်းအဝိုင်းအပေါ်အာမရဖြစ်ရတယ်လို့လည်းသူကဖော်ပြပြောကြားခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးဦးဟောက်တို့ဆွမ်းကတော့ဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်တွေကိုပြန်ပို့တဲ့ကိစ္စမှာမြန်မာရောဘင်္ဂလားဒေ့ရှ်ပါသဘောတူညီချက်အတိုင်းအတိအကျလိုက်နာမယ်ဆိုရင်နေရပြန်ပို့ရေးကိစ္စအောင်မြင်မယ်လို့မြန်မာဘက်ကအခိုင်အမာယုံကြည်တဲ့အကြောင်းပြောကြားခဲ့ပါတယ်။လူသားချင်းစာနာစရာပြဿနာကြီးကိုအမြန်ဆုံးဖြေရှင်းရမယ်ဆိုတာကိုမြန်မာအစိုးရကအပြည့်အဝနားလည်တယ်လို့လည်းသံအမတ်ကြီးဦးဟောက်တို့ဆွမ်းကပြောပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာနိုင်ငံဘက်ကပြန်လာမဲ့သူတွေအတွက်အတက်နိုင်ဆုံးပြင်ဆင်ဆောင်ရွက်ထားတယ်လို့ပြောထားတာပါ။မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းမှုကြောင့်2019ဩဂတ်လတည်းကစလို့ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားသူ9သိန်းကျော်ရှိပါတယ်။ဒါပေမဲ့အခုနှစ်ထဲမှာရိုဟင်ဂျာတွေရောက်လာတာနည်းသွားပြီလို့ထောက်ပံ့ကူညီရေးလုပ်နေတဲ့အဖွဲ့တွေရဲ့အပြောကိုဗြိတိန်ထုတ် Guardian သတင်းစာထဲမှာရေးထားပါတယ်။ရခိုင်ပြည်နယ်ထဲမှာဒီရခိုင်လက်နက်ကိုင် AA နဲ့အစိုးရတပ်တွေတိုက်ပွဲဖြစ်တာကြောင့်ဒေသခံရခိုင်လူမျိုးတချို့လည်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြပါတယ်။
အငင်းပေါ်စရာဖြစ်နေတဲ့ကက်ရှမီးယားဒေသမှာအခုသတင်းမှအစောပိုင်းကပစ်ချခံရရပြီးတော့ပါကစ္စတန်ဘက်ကဖမ်းဆီးခံရရတဲ့အိန္ဒိယတိုက်လေယာဉ်မှုကိုဒီကနေ့တောက်ချာနေမှာပြန်လည်ပေးမှာဖြစ်တယ်လို့ပါကစ္စတန်နိုင်ငံကပြောလိုက်ပါတယ်။အခုလိုလွတ်ပေးဖို့လုပ်တာဟာအိန္ဒိယနဲ့ငင်းငယ်ရေးကိုလိုလားတဲ့ဆိုတာကိုပြသတဲ့အနေနဲ့လွတ်ပေးတာဖြစ်တယ်လို့ပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်းကလွှတ်တော်မှတ်တွေကိုကြားသာပေးနေမှာပြောပါတယ်။အိန္ဒိယတိုက်လေယာဉ်မှုအန်နန်ဒန်ဝဟမန်ဟာပါကစ္စတန်ထိန်းချုပ်ထားတဲ့ ဒီကက်ရှမီးယားလေပိုင်းနယ်ထဲကိုပြန်တမ်းဝင်ရောက်ခဲ့ပြီးတဲ့နောက်ပါကစ္စတန်ဘက်ကလေရင်ကိုပစ်ချပြီးဘော်ရူနေကသူ့ကိုဖမ်းလိခဲ့တာဖြစ်ပါတယ်ဒုတိယမြောက်အိန္ဒိယတိုက်လေရင်တစ်စင်းကိုလည်းပါကစ္စတန်ဘက်ကပစ်ချခဲ့ပြီးတော့အဲ့ဒီလေရင်ကတော့အိန္ဒိယပိုင်းကက်ရှမီးယားဒေသဘက်အချမ်းမှာပြတ်ကျခဲ့တာပါအိန္ဒိယကတော့သူ့ရဲ့တိုက်လေရင်ဟာအင်္ဂါနေ့ကပါကစ္စတန်လေပိုင်းနယ်ထဲကိုစဲစုနှစ်ပေါင်းများစွာအတွင်းမှာပထမဆုံးအကြိမ်ဖြစ်ပေါ်ရောက်ပြီးတော့စစ်သွေးကြော်တွေရဲ့စခန်းကတိုက်ခိုက်ရေးသမားတော်များများကိုတိုက်ခိုက်ချေမှုန်းခဲ့တယ်ဆိုပြီးတော့ပြောပါတယ်အမေရိကန်ကတော့နျူကလ িয়ার လက်နက်တွေပိုင်ဆိုင်ထားတဲ့အိန္ဒိယနဲ့ပါကစ္စတန်ကြားတင်းမာမှုတွေလျှော့ချနိုင်ဖို့ကိုကြိုးပမ်းဆောင်နေပါတယ်ခင်ဗျာ
စင်ကာပူစစ်တပ်မှအသုံးပြုနေတဲ့ American Low F-16 တိုက်လေယာဉ်တွေကိုအစစ်မြင့်တင်မဲ့အစီအစဉ်အရပိုပြီးစမ်းသစ်အစွမ်းထက်တဲ့ F-35 အမျိုးအစားတိုက်လေယာဉ်၄စင်းကိုပထမဝယ်ယူဖို့အစီအစဉ်နေပါတယ်တိုက်လေယာဉ်တွေရဲ့ဈေးဘယ်ဈေးနှုန်းဖြစ်မလဲဆိုတာမသိသေးဘူးလို့ကာကွယ်ရေးဝန်ကြီး Nong Eng Heng ကစင်ကာပူလွှတ်တော်ကိုပြောကြားခဲ့ပါတယ်အတန်ထက်မြန်ဆန်တဲ့ F-35 တိုက်လေယာဉ်တွေရဲ့ဈေးနှုန်းတဖြည်းဖြည်းကျဆင်းနေတဲ့အတွက်လောလောဆယ်တစ်စင်းကိုဒေါ်လာတန်90ကနေ115တန်းကြားမှရှိတယ်လို့ဝန်ကြီးကပြောပါတယ်ဆက်လက်နဲ့ပစ္စည်းထုတ်လုပ်တဲ့ Lockheed Martin American Company အနေနဲ့တိုက်လေယာဉ်တွေရောင်းချဖို့ American လွှတ်တော်ရဲ့ခွင့်ပြုချက်တောင်းခံရမှာဖြစ်ပါတယ်စင်ကာပူစစ်တပ်ကလက်ရှိရှိနေတဲ့ F-16 တိုက်လေယာဉ်တွေအားလုံးကို10နှစ်အတွင်းမှာအားလုံးအသစ်လဲဖို့စီစဉ်ထားပါတယ်
တောင်ကိုရီးယားသမ္မတမွန်ဂျေအင်းကကိုရီးယားကျွမ်းဝင်မှာစီးလုံးညီညွတ်ရေးညီညာရေးရဖို့နဲ့ဂျပန်အုပ်ချုပ်မှုအောက်ကြောက်ခဲ့တဲ့1910ကနေ1945ကာလကအတိတ်ဆိုးတွေကိုကျော်လွှားနိုင်ဖို့အရေးကြီးကြောင်းအလေးထားပြောကြားလိုက်ပါတယ်ဂျပန်အုပ်ချုပ်မှုအောက်ရောက်ခဲ့တဲ့ကာလကလွတ်လပ်ရေးရဖို့ပထမဆုံးလှုပ်ရှားမှုစတင်ခဲ့တဲ့နှစ်တရာပြည့်အခမ်းအနားမှာသမ္မတမွန်ကအဲ့လိုပြောဆိုသွားတာဖြစ်ပါတယ်ဒီအခမ်းအနားမှာပဲမြောက်ကိုရီးယားနိုင်ငံနဲ့ဆက်ဆံရေးဆံရမှုဝါဒတွေကိုလည်းသမ္မတမွန်ကပြောကြားသွားပါတယ်ဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာကျင်းပခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်းဆောင်ခင်ဂျွန်အွန်းတို့ရဲ့ဒုတိယကြိမ်ထိပ်သီးစီးပွဲကိုလည်းသမ္မတမွန်ကမှတ်ချက်ပြီးပြောဆိုခဲ့တာပါကိုရီးယားကျွမ်းကျွယ်ဟာခက်ခဲကြက်တဲ့ကာလတွေကိုလွန်မြောက်ပြီးမှသာစီးလုံးညီညွတ်ပြီးခိုင်မာတဲ့ညီညာရေးကိုရနိုင်မယ်ဆိုပြီးတော့ပြောဆိုသွားခဲ့ပါတယ်ခင်ဗျာ
တောက်ကြညာအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုယူဆုံးနိုင်ငံတကာထိပ်တန်းရောက်သတင်းလာတဲ့ပုဂ္ဂိုလ်တင်ဆက်ပေးကြပါတယ်။ဗီယက်နမ်နိုင်ငံဟနွိုင်းမှာကျင်းပခဲ့တဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအမ်နဲ့ဒီသမ္မတဒေါ်နယ်ထရန့်တို့ဆွေးနွေးပွဲမှာတော့နျူကလ িয়ার ရေးနဲ့ပတ်သက်ပြီးတော့သမ္မတဒေါ်နယ်ထရန့်မျှော်လင့်ထားသလိုသဘောတူညီချက်မရခဲ့ပါဘူး။တစ်ချိန်တည်းမှာပဲသမ္မတထရန့်ရဲ့အနီးဆုံးလူယုံတဦးဖြစ်ခဲ့တဲ့သူ့ရဲ့ကိုယ်ရေးရှင်နေဟောင်းမိုက်ကယ်ကိုဟန်ရဲ့လွှတ်တော်ရှေ့မှောက်ထွက်ဆိုချက်တွေဟာလည်းမြောက်ကိုရီးယားအရေးကြိုးပမ်းမှုတွေကိုမှေးမိန်အောင်အရေးထိုးသလိုဖြစ်ခဲ့ပါတယ်။ဒီသတင်းပတ်အတွင်းအဖြစ်ပြက်တွေဟာသမ္မတထရန့်နဲ့ပတ်သက်လို့တွေးဟာဖြစ်စရာမြင်တွေ့နေကြမတူညီတဲ့ပုံရိပ်တွေကိုထပ်ပြီးတော့တွေးလိုက်ရတယ်လို့ VOA သတင်းတောက်ဂျင်းမလုံးကသတင်းပေးပို့ထားပါတယ်ဦးသိန်းထိုင်ဦးပြောပြပေးပါရှင
်။သဗ္ဗထားနဲ့မြောက်ကိုရီးယားကောင်ဆောင်ကင်တို့ရဲ့ဗီယက်နမ်ထိပ်သီးဆွေးနွေးပွဲကမျှော်မှန်းထားသလိုမဖြစ်ခဲ့လို့စိတ်ပျက်စရာကြီးကြုံခဲ့ရပါတယ်။သဗ္ဗထားဒေါ်နယ်ထရန့်ကတော့အခုလိုပြောပါတယ
် He has a certain vision.And it's not exactly our vision, but
ဒီဘက်ကအမြင်သဘောထားကကျွန်တော်တို့မျှော်မှန်းထားတာနဲ့မတူညီပါဘူး။ဒါပေမဲ့ပြီးခဲ့တဲ့နှစ်ကထက်ဆိုင်ပိုပြီးနီးစပ်တယ်လို့မြင်ပါတယ်။အဆုံးမှာတော့ကျွန်တော်တို့သဘောတူညီကြမယ်လို့လည်းထင်ပါတယ်။ဒါပေမဲ့ဒီခီးစဉ်ရဲ့အဓိကကကျွန်တော်တို့ရှေ့ဆက်လုပ်ခဲ့ကြတယ်ဆိုတာပါ
။တချိန်တည်းမှာဝါရှင်တန်မြို့တော်မှာကျင်းပခဲ့တဲ့ဂျာနာပွဲကလည်းသမ္မတအပေါ်မှာအကြီးအကျယ်ရိုက်ခတ်စီခဲ့ပါတယ်။နှစ်ပေါင်းများစွာထရန့်ရဲ့ကိုယ်ရေးရှင်တွေအဖြစ်ဆောင်ရွက်ခဲ့သူမိုက်ကယ်ကိုဟန်ကလွှတ်တော်ရှေ့မှောက်ဂျာနာပွဲမှာသမ္မတထရန့်ကိုအကြီးအကျယ်ဝေဖန်ပြောဆိုခဲ့ပြီးဒီထွက်ဆိုချက်တွေကိုရုပ်မြင့်သံကြားကနေတိုက်ထုတ်လွှင့်ခဲ့ပါတယ
်။ My name is Michael Dean.
သမ္မတဟာယာဆွေးမှုတွေချိုးဖောက်ခဲ့တဲ့လိင်ညာသူတစ်ယောက်ဖြစ်တယ်လို့ကိုဟန်ကပြောခဲ့ပါတယ
်။ Because I know what Mr. Trump is.
ဘာလို့လဲဆိုတော့ကျွန်တော်ဟာထရမ့်ကိုသိရသူပါသူဟာလူမျိုးရေးခွဲခြားသူဖြစ်တယ်လိင်ညာလှည့်ပြားသူတယောက်ဖြစ်ပါတယ
်ကိုဟန်ရဲ့ထွက်ဆိုချက်တွေနဲ့ပတ်သက်ပြီးသမ္မတထရမ့်ကညင်းဆိုပါတယ် Republican မတ်တွေကလည်းကိုဟန်ဟာလွှတ်တော်ကိုလိင်ညာခဲ့ကြောင်းကိုယ်တိုင်ဝန်ခံထားသူဖြစ်ပြီးဒီကြားနာပွဲဟာသမ္မတကိုယာတူကဖယ်ရှားနိုင်ဖို့ Democrat တွေဘက်ကအကွက်စင်သားဆိုပြီးဝေဖန်ပါတယ် Republican အောက်လွှတ်တော်မှ Clay Higgins ကခုလိုပြောပါတယ
် This is an attemptto injure our president and lay some sort of
daru tamara ko tikai aw thone da chi bi naw ma yaru ga phe sha de lungan sin sa lut nai aw akwat sin thar ba
da mai le upade chang ya yo ngai ye ya ba guan ye twet so che ti ga ye ba de lo myin ne tu ri shi ba de upade ye ya thong dat tu diao phit de randy zelin nga akhu lo byo ba de
michael cohen is not a good witness
michael cohen tat ti de ma kaung ne tu dia a kaung song lo lo ma byo nai ma aw da mai a song song byo nai ne ani sat khe song tat ti diao ba
သဗ္ဗထရန့်ကတော့ကိုဟန်ရဲ့ဂျာနာဘွဲကသူ့ရဲ့နိုင်ငံခြားရေးမူဝါဒတွေကိုအဓိကဖျက်လို့ဖျက်ဆီးလုပ်တာဆိုပြီးတုံ့ပြန်ပါတယ်။
But I think having a fake hearing like that
အင်တန်အရေးကြီးတဲ့ထိပ်သီးဆွေးနွေးပွဲကျင်းပနေတဲ့အချိန်ဒီလိုအတူယောင်ကြားနာပွဲကျင်းပတာကတော့တိတ်ကိုဆိုးရွားတဲ့လုပ်ရလို့ကျွန်တော်မြင်ပါတယ
်ပြည်တွင်းစစ်တမ်းတွေမှာသဘရဘောလူထုထောက်ခံမှုကြာဆင်းနေတဲ့အချိန်ရုရှားရေးစုံစမ်းစစ်ဆေးမှုတွေခံရရအချိန်မှာမြောက်ကိုရီးယားဆွေးနွေးပွဲကနိုင်ငံရေးရပြန်ပြီးအဖက်ဆင်နိုင်မဲ့လုပ်ရလို့သမ္မတထရန့်မြင်နေတဲ့အကြောင်းသုံးသပ်သူတွေရှိပါတယ် Stimson Center ကသုံးသပ်သူတယောက်ဖြစ်တဲ့ David King ကအခုလိုပြောပါတယ်
Because he wants to win this is the onlydiplomatic achievement
North Korea ရေးရတရမရေးရအောင်မြင်မှုဆိုပြီးပြောနိုင်မယ်တခုတည်းသောအကြောင်းအရာပါ Syria ကတက်တွေရုပ်တယ် Afghan ကတက်တွေရုပ်တဲ့အချိန်မှာ NATO မှာမိတ်ဖွဲ့နဲ့လည်းဆက်ဆံရေးကကျဆင်းနေတဲ့အချိန်မှာ
မြောက်ကိုရီးယားကိစ္စတိုးတက်မှုသိမ့်ရှိတဲ့အချိန်ရှင်းနေအောင်ကိုယ်အရဆွဆွဲချက်တွေထွက်လာတဲ့အချိန်ဟာသမ္မတထရန့်အတွက်နောက်တစ်ချိန်ရွေးကောက်ပွဲအချိန်နဲ့ပြန်ပြီးရှင်းပြန်ဖို့ပြင်ဆင်နေရချိန်နဲ့လည်းတိုက်ဆိုင်နေပါတယ်နိုင်ငံသားတွေထဲမှာသူ့ကိုထောက်ခံသူ43-44ရာခိုင်နှုန်းလောက်ပဲရှိပြီးကိန်းဂဏန်းအရာသိမ့်မဆိုးဘူးလို့ပြောနိုင်ပေမဲ့ရွေးကောက်ပွဲအတွက်တော့လုံလောက်တဲ့ကိန်းဂဏန်းမဟုတ်တဲ့အကြောင်းလေ့လာသူတို့ဖြစ်တဲ့ဂျွန်ပေါ်ဒီယာကပြောပါတယ်အချိန်ထဲမှာရွေးကောက်ပွဲရုရှားရဲ့စွပ်ဖက်မှုတွေနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်ပြီးအချိန်ကြာမြင့်စွာစောင့်ဆိုင်းနေကြတဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့စီရင်ခံစာမကြာခင်ထွက်လာဖို့အပါအဝင်သမ္မတထရန့်အတွက်အခက်အခဲနဲ့စိန်ခေါ်မှုတွေမကြာခင်ကာလအတွင်းပုံပြီးရင်ဆိုင်ရနိုင်ခြင်းရှိနေကြောင်းပါခင်ဗျာ
ဥသိမ့်ထိုင်ဥပါရှင်ဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်။စီးရီးပြိပခါတွေတင်းမာနေစေရခိုင်ပြည်နယ်ထဲမှာတော့ရခိုင်တပ်မတော်အေအေနဲ့ဆက်သွဲတဲ့ဆိုပြီးဆွဆွဲပြီးတော့မြောင်းဦးမြို့နယ်ကကြေးရွာအုပ်ချုပ်ရေးမှုတချို့နဲ့ဒေသခံတချို့ကိုရဲတပ်ဖွဲ့ကဖမ်းဆီးတရားစွဲဆိုလိုက်ပါတယ်။ကြောက်တော်မြို့နယ်ထဲမှာလည်းအလားတူရွာသားတချို့ဖမ်းဆီးတရားစွဲဆိုခံထားရပါတယ်။ဒီလိုမျိုးမြောင်းဦးမြို့နယ်ကအုပ်ချုပ်ရေးမှုတချို့ဖမ်းဆီးတရားစွဲဆိုခံထားရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြို့နယ်ကတခြားကြံတဲ့ကြေးရွာအုပ်ချုပ်ရေးမှုတွေကလည်းတာဝန်ကနေနှုတ်ထွက်ဖို့ဒီကနေ့ဆုံးဖြတ်ခဲ့ပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါမြောက်ဦးမြို့နယ်ကရက်ကြီးအုပ်ချုပ်ရေးမှု၄ဦးရွာသားတူနဲ့ကြောက်တော်မြို့နယ်ကအရသာ၄ဦးစုစုပေါင်း၉ဦးကိုမနေ့ကဖေဖော်ဝါရီ28ရက်နေ့မှာတပ်ဆိုင်ရာရဲတပ်ဖွဲ့ကဖမ်းဆီးပြီးမတရားသိမ်းဆက်သွယ်မှုပုံမှ18သိန်းနဲ့တရားစွဲဆိုခဲ့တာလို့ဒေသခံတွေကပြောပါတယ်ဗျမ်းချကြေးရွာပောက်ပိန်ကွင်းကြေးရွာရောင်ပြင်ကြေးရွာနဲ့ကြောက်စက်ပြင်ကြေးရွာအုပ်ချုပ်ရေးမှု၄ဦးနဲ့တင်းထိန်ကန်ရွာကအရသာ၃ဦးကိုမြို့နယ်အုပ်ချုပ်ရေးမှူးရုံးပုံမှန်စည်းဝေးမှာလာဖမ်းသွားတာဖြစ်တယ်လို့မြောက်ဦးမြို့အရက်ဖက်လူမှုဖွဲ့စည်းကကိုစော်သွန်းကပြောပြပါတယ
်ဘလို့ဖြစ်နေလဲဆိုရင်အစည်းအဝေးပထမပိုင်းပေါ့အပြင်ကရေနှစ်ယောက်ကလာပြီးတော့ခဏလိုက်ခဲ့ပါဆိုပြီးတော့ခေါ်ထားပြီးတော့အဲသူတို့ကရှုပ်ထဲမှာထည့်ထားလိုက်တာမျိုးလေးယောက်ပေါ့နော်ကြံတဲ့ဇာသားတယောက်ပါသေးတယ်အခုကတော့အဲ့ဒီအုပ်ချုပ်ရေးမှူး၄ဦးအပါအဝင်အဲ့ဒီအဲ့ဒါတယောက်ဆိုရင်၅ယောက်ပေါ့မနေ့ကဟိုရှုပ်ထဲမှာထည့်ထားလိုက်တယ်မင်းများက၆နာရီလောက်မှာတရားရုံးကနေပြီးတော့ပုံမှန်စစ်ခွန်တင်နဲ့ရှုပ်ရမှန်ယူထားပါတယ်။ဟိုရုံးချင်းကဆစ်လျက်နေပေါ့
။လက်ရှိသူတို့ကိုမြောက်ဦးရဲစခန်းမှာထိန်းသိမ်းထားတာဖြစ်ပါတယ်။ရက်ကြီးအုပ်ချုပ်ရေးမှူး၄ဦးကိုဖမ်းဆီးသွားတဲ့ဖြစ်ရပ်နဲ့ပတ်သက်လို့မြောက်ဦးမြို့နယ်ကရက်ကြီးအုပ်ချုပ်ရေးမှူးတွေကနေဒီကနေ့အစည်းအဝေးကျင်းပပြီးလုံခြုံမှုမရှိတဲ့အခြေအနေကြောင့်89ဦးတာဝန်ကနေနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့ကြောင်းတင်ယူကြေးရွာအုပ်ချုပ်ရေးမှူးဦးဝေလအောင်ကပြောပါတယ်။
ကျွန်တော်တို့အစည်းအဝေးမှာဆုံးဖြတ်ချက်ကတော့ညချင်းအောင်ရှင်မှုတာဝန်ကနေနှုတ်ဖွက်ဖို့အတွက်ဆုံးဖြတ်တာပဲခင်ဗျာ။အကုန်လုံး80နဲ့900လောက်ကအကုန်လုံးနှုတ်ဖွက်ပြစ်သွားတယ်ခင်ဗျ။နှုတ်ဖွက်ရတဲ့တရားကြောင်းရပါဆိုတော့ကျွန်တော်တို့မနေ့ကစစ်စစ်နဲ့ပတ်သက်လို့လေရှင်းရှင်းပါနေရှင်ကျမ။ဒီခေတ္တမြေမြေမောကလာပြီးတော့ခုံဆောင်သွားတယ်ခင်ဗျာ။ဒီတော့ညနေအောင်ရှင်မှုတော့တကယ်တရားအကြောင်းကြားခြင်းလည်းမရှိဘူး။ဒီဥစည်းမှုဥစုံတို့နဲ့ကနေတစ်ချက်ခိုခိုင်းပြီးမှအဲ့ဒီတရားအောင်ရှင်မှုလေးကိုကနားလေးတွေ့ခွင့်ပေးပါဆိုပြီးခေါ်ထုတ်ပေါ်လာပါခင်ဗျာ။ရှင်းရှင်းပြမှပဲသူ့ကိုဖမ်းထားတယ်ဆိုတာကျွန်တော်တို့သိရတာပါခင်ဗျာ။ကျွန်တော်ကြေအောင်ကြုံကြွေးမှုတွေကိုဥပဒေနဲ့လို့ဆိုရမလားတော့မသိဘူးကျွန်တော်ကျန်တဲ့ကြေအောင်ကြုံမှုတွေဒီတိုင်းတောင်ဝထန့်ဆောင်ဖို့ဆိုတာမဖြစ်နိုင်တော့ဘူးလေကျွန်တော်တို့ကဘာမှမလုံခြုံတော့ဘူ
းအလားတူကြောက်တော်မြို့နယ်အတွင်းမှာလည်းရခိုင်တပ်မတော်နဲ့ဆက်တွေ့တယ်ဆိုတဲ့ဆွဲချက်နဲ့တရက်တပင်ကြေးရွာကမဟာနယ်ကိုပိုင်ထက်တန်းကျောင်းပိုင်ရှင်ဥမုံမောင်ကျော်ညွတ်သူ့ရဲ့ညီဝန်ခွဲဖြစ်သူအပါဝင်ဒေရခန့်သူဦးစုစုပေါင်း9ဦးကိုမလေးကမနဲ့ပိုင်းမှာကြောက်တော်ရဲစခန်းကနေဖမ်းဆီးသွားခဲ့ပြီးအဲ့ဒီထက်က4ဦးကိုတရားစွဲဆိုထားပါတယ်ကျောက်တော်မြို့ကဥစော်ဝင်းကခုလိုပြောပြပါဗျ
။မင်းကကျောက်တော်မြို့ကငါးဦးဖမ်းနေလေ။ခုဒီနေ့သူတို့ကိုချုပ်ရမယ်ကြည့်ရတရားရုံးတင်တော့လေ။သူကတော့အစ်ပါမရှိဘူးဆိုပြီးတော့လှက်လိုက်တယ်။ကျန်တဲ့လေဦးလေအခုဆွတ်ဆွေးချက်ကရေးရတင်တာကတော့စစ်ခွင်ပြည့်ရဲ့နှစ်ရဲ့နှစ်ခုနဲ့တင်တယ်။တရားရုံးကတော့နှစ်ခုပြင်ပြီးတော့စစ်ခွင်ပြည့်နဲ့လုပ်လိုက်တယ်။အခုဒီဖမ်းဆီးခံရတဲ့လူတွေနဲ့ကျွန်တော်ခုနကပဲတရားရုံးကတွေ့ရတယ်။သူကပြောလို့ဆိုတော့ကျွန်တော်တို့ကိုမင်းသာစစ်တာဟိုတောထဲကသက်ဆုစာအုပ်ရတယ်အဲ့ဒီစာအုပ်မှာသူတို့ဖောင်းနာတဲ့နာမည်တွေရှိတယ်အဲ့ဒါနဲ့ကျွန်တော်တို့ကိုအခုလိုခံတယ်လို့ပြောတယ်
ကျွန်တော်မျိုးနဲ့အုတ်ချုပ်ရည်မှုဥတီဟဆော်ကတော့လက်ရှိမတရားတင်ဆက်သွယ်မှုပုံမှန်နဲ့တရားဆွဲဆိုခံရတဲ့အခြေအနေနဲ့ဘာကြောင့်တရားဆွဲဆိုခံရတဲ့ဖြစ်စဉ်ကိုသူမသိရှိသေးဘူးလို့ပြောပါရယ်။
ကျွန်တော်တို့လုပ်တာလည်းမဟုတ်ဘူး။ဘယ်သူကအမှုဖွင့်မှလည်းမသိဘူး။အမှုဖွင့်တဲ့အကြောင်းကိုလို့ဖြစ်နေ။ရဲမှာတော့အဲ့မှာထိထိဟိုင်းလို့ပြရတယ်။ရဲကနေပြီးတော့ကျွန်တော်တို့ဒီကြီးနားတော့မတက်ဘူး။အားလုံးရဲရောက်လာငါရောက်လာငါရောက်ဖြစ်နေတာပဲ။မနေ့ကတည်းကထဲမှာပဲမြောက်ဦးမြို့နယ်နဲ့ကြောက်တော်မြို့နယ်တွင်မတရားတင်းဆက်သွယ်မှုပုံမှန်နဲ့တရားဆွဲဆိုခံရသူ၉ဦးရှိနေပြီဖြစ် ကုန်းလက်ခံဖြေဆိုခြင်းမရှိခဲ့ပါဘူးတမရော်နဲ့အေအေတို့တိုက်ပွဲဖြစ်စဉ်တွင်ကြေးရွာအုပ်ချုပ်ရေးမှုတွေအပါအဝင်ရွာသားတို့ကတပ်ပိုင်းဆိုင်ရာလှုပ်ရှားမှုတွေကိုအေအေဘက်ကိုဆက်သွယ်သတင်းပေးပို့နေတာကြောင့်အရေးယူစစ်ဆေးမှုတွေလှုပ်ဆောင်နေတယ်လို့တမရော်သတင်းမှပြန်ကြားရေးဖွဲ့တွဲဖက်တွင်မှုဘုံမှုချုပ်ဆွန်မင်းတို့ကဖျူအေကိုခုလိုပြောထားပါတယ်
ဒီပေါ်တရင်ပေးနေတယ်လို့ရှိတယ်။အဲရွာတော့ဘသူတွေကတရင်ပေးနေတာဒီနေ့ပတ်သက်ပြီးကျွန်တော်ခေါင်းမင်းများနေပါကြီးအဲ့ဒါတွေအတွက်လည်းကြေးရွာအုပ်ချုပ်ရေးမှုတွေကိုအဲ့ဒီအတွက်လည်းကျွန်တော်တို့ခေါင်းမင်းများနေရာရှိတော့နောက်ကတော့ကြေးရွာလုံခြုံရေးနဲ့ပတ်သက်ပြီးခေါင်းမင်းများနေရာရှိပါတယ်တော့ပြီးကြတဲ့ဒီဇင်ဘာလဒုံးကလည်းကြေတိတ်တောင်မြို့နယ်ဂျိန်နာရွာကရွာသားနှုတ်ဘူတိတောင်မ
ကိုတင်ဆက်ပေးကြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနမတူမြို့နယ်ထဲမှာတော့တိုင်းရင်းသားလက်နက်အဖွဲ့တွေကြားနယ်မြေအငင်းပွားမှုတွေကိုအခြေခံပြီးတော့တိုက်ပွဲတွေကဒီကနေ့ထိဆက်ဖြစ်နေပါတယ်။တိုက်ပွဲကြောင့်ဒေသခံပြည်သူတွေဘေးလွရာကိုတိတ်ရှောင်နေကြရပြီးတော့ဒီတိုက်ပွဲတွေအမြန်ဆုံးရပ်ဆိုင်းပေးဖို့တိုက်တွန်းနေကြပါတယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့နမ်တူမျိုးနယ်အတွင်းမှာ SSPP နဲ့ DNLA ရှမ်းနယ်ပလောင်တပ်ဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့ RCSS တောင်ပိုင်းရှမ်းတပ်ဖွဲ့အကြားမှာတိုက်ပွဲတွေဖြစ်ပွားနေတာဒီနေ့ဆို3ရက်ရှိပြီဖြစ်ပါတယ်ဒီကနေ့နောက်ဆုံးအခြေအနေကိုတိုက်ပွဲဖြစ်ပွားရာဒေသအနီးမန်ဆန်ရွာကဒေသခံတဦးကအခုလိုပြောပါတယ
်ဒီကနေ့ကနမီယာ300လောက်ဖြစ်တယ်မန်ဆန်ရအနောက်ဘက်ကပေါ့နော်လက်ဆန်မြို့နယ်ကတောင်ပေါ်တက်တဲ့လမ်းမှာနောင်ကန်မိုင်းဝီပေါ့နော်သွားတဲ့လမ်းမှာဖြစ်တာအဲ့ဒါမနေ့နေ့လေတော့ဆက်ဖြစ်တာခင်ဗျာအခုလည်းအတန်ကလည်းကြားနေတော့ပဲဒီနေ့မနေ့9နာရီစောစောကလေးကဆက်ဖြစ်နေတာခင်ဗျာအဲ့ဒီလူရကလေဟိုရွာလေးနဲ့စိတ်မကတ်တော့လေဟိုစစ်ရှောင်းတလိုမျိုးရှောင်းထွက်လာတာတော့အခုထိတော့မကြားရသေးဘူးခင်ဗျာဟိုမန်လီလက်မှုမြို့နယ်မန်လီကတော့ဟိုကြီးရနဲ့တော့နီးတဲ့နေရာမှာဖြစ်တယ်လို့ပြောတယ်ဒါရောဒီကနေ့လဲထပ်ပြီးတော့ဆူရှောင်းလေးရှောင်းတယ်လို့ပြောပါတယ်။ဟိုတနေ့ကကျွန်တော် confirm ဖြစ်သေးလို့အဲ့ဒါကျတော့ဟိုမှန်လုံရရဲ့မြောက်ခက်နေရာတော့ပေါ့။မှန်ဟက်ကြီးရရဲ့အနောက်ခက်နေရာတော့ပေါ့။အဲ့ဒါလဲနှစ်မျိုးမျိုးနေပဲ။ဒီသုံးနေရာမှာကြားရတယ်ခင်ဗျ။ဟုတ်
။ပြီးခဲ့တဲ့လတွေကတော့ကြောင်မဲတီဘောနမ်တူမျိုးနယ်တွေအတွင်းမှာတိုက်ပွဲတွေထောက်လျှောက်ဖြစ်ပွားနေခဲ့ပြီးဆစ်ရှောင်းပြည်သူတွေဟာတိုက်ပွဲလွတ်ရနေရာတွေကိုတိတ်ရှောင်နေရပါတယ်။တီဘောမျိုးကနေစည်းမချပရာဟိတအဖွဲ့ကကိုမျိုးကတော့နမ်တူမျိုးနဲ့မန်လီကျေးရွာကနေလူ300လောက်ကိုကားနဲ့တွားရောက်ခေါ်ယူလာခဲ့ကြောင်းအခုလိုပြောပါတယ်
။28ရက်နေ့တော့နော်28ရက်နေ့ကစပြီးတော့ထောက်လိုက်တယ်။အဲ့ဒါဒီနေ့မနေ့မှကျတော့ဖတ်ပြီးတော့တိုက်ပွဲအကျဉ်းထန်နေတဲ့တကောင်ရွာမှာကျန်နေတဲ့အပိုးပွားတွေလူနာတွေပေါ့နော်လူနာတွေဆိုတာဒီလိုလူဖြတ်တဲ့လူနာတွေပဲရေးတာမှလူနာပေါ့နော်။အဲ့ဒါတွေကျွန်တော်ဖတ်ပြီးတော့ထောက်လိုက်တာပါ။အဲ့ဒီနေ့ကတော့ကျွန်တော်တို့9ရက်ကျော်လောက်ပါလာတယ်။မန္တလေးပဲအကိုကြီးမန္တလေးကြားတရားလည်းပေါ့ဟုတ်ကဲ့ပထမရက်ကတော့132ဦးပေါ့နော်ဒီနေ့ထပ်တူရမယ်ဆို300နီးကဝင်နေလာလို့ရှိနေကိုဒီဘောမျိုးနဲ့မိုးပြီးပြီးတော့အုပ်စုခွန်ဆန်လေးပုံကြမှာထားရတာပါနော
်ရှမ်းနိုင်ငံရေးပါတီလက်နက်ကိုင်အဖွဲ့တွေနဲ့လူမှုအဖွဲ့တွေစုစည်းထားတဲ့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ရဲ့ဥက္ကဋ္ဌဦးဆိုင်အိတ်ပေါင်းကတော့တိုက်ပွဲတွေရပ်ဆိုင်းမှုရှမ်းတပ်ဖွဲ့နှစ်ဖွဲ့လုံးကခေါင်းဆောင်တွေစီကိုစာပေးပို့ထားတယ်လို့ပြည်သူတွေနဲ့ရဟန်းတန်ဃာတွေတောင်းဆိုခဲ့တဲ့နောက်မှာနှစ်ဖက်ခေါင်းဆောင်တွေဟာတွေ့ဆုံဆွေးနွေးဖို့သဘောတူခဲ့ကြောင်းပြောပါတယ်ဒီလအတွင်းမှာ CSSU အစည်းအဝေးကျင်းပဖို့ပြင်ဆင်ထားပြီးနှစ်ဖက်ခေါင်းဆောင်တွေဆွေးနွေးဖို့တိုက်တွန်းသွားမှာဖြစ်ကြောင်းဆက်ပြောပါတယ
်ပြင်ဆင်ထားတာရှိပါတယ်မတ်လပိုင်းမှာကျွန်တော်တို့ကတိုက်တွန်းမှာပဲလေခေါင်းဆောင်ကြီးနှစ်ဦးကနေတော့တွေ့ဆုံဆွေးနွေးဖို့လည်းလည်းကြိုင်ပြီးတော့ပြိပတ်ကဖြည့်ရှင်းတာအဖြစ်မပေါ်ပါဘူးအဖြစ်မထွက်ပဲနဲ့တက်တာတွေကဖွဲ့ဝင်နေရောသပိတူလူတို့ကဒုက္ခရောက်တယ်ကြည်ကြည်တန်ရာရတယ်စိတ်ဒုက္ခတွေလည်းညားမယ်လုံးဝအကျိုးမရှိလေရှမ်းတိုင်းသားတွေတော့ရောရှမ်းပြည်တွက်လည်းမကောင်းလေဒီတော့စုတွက်လည်းမကောင်းပါ
တိုက်ပွဲတွေရပ်ဆိုင်းဖို့စစ်ရှောင်တွေဘေးကင်းလုံခြုံစေဖို့နဲ့ပတ်သက်ပြီးဦးဆိုင်အိတ်ပေါင်းကအခုလိုဆက်ပြောပါတယ
်ဒါကဒီရှမ်းတိုင်းသားတွေရှမ်းပြည်သူလူထုတွေတာဝန်ရှိတာမဟုတ်ဘူးနိုင်ငံတော်ဆူရမှာလည်းရှိတယ် နော်ဒီသူလူတွေအတက်အိုးရင်ရှိစီကိုကောက်ကိုပေးရမယ်ဟုတ်တယ်မလားအဲနိုင်ငံတော်ဆွေးရမှာလည်းတာဝန်ရှိတယ်လေတက်မတော်မှာလည်းတာဝန်ရှိတာပဲတကယ်တမ်းကြရင်နိုင်ငံတော်နဲ့နိုင်ငံတော်ဆွေးရနဲ့တက်မတော်မှာလည်းတာဝန်ရှိတယ်ဒါဆိုတော့နိုင်ငံလို့လွှမ်းခြုံထားတယ်လေဟုတ်လားခင်ဗျားတို့မီဒီယာမှာလည်းတာဝန်ရှိတယ်
ပြီးခဲ့တဲ့ကြာသာပတေးနေ့ကတော့တီဘောမျိုးနယ်ကနားမခေါ်ကျင်းတီနမ်ဘလန်မန်လီမိုးတေကွန်ဆန်လိုက်ဖုန်ကြီးကျောင်းတွေမှာစစ်ဆောင်ပြည်သူ 1,100 ကျော်ရှိကြောင်းတီဘောမျိုးကနေစည်းမချပရာဟိတအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်
။ရှမ်းပြည်နယ်အတွင်းကစစ်ရေးတင်မာမှုတွေကြောင့်ကုမိုးစော်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။သောရရှင်များရှင်။မနေ့ပြန်စနေညဒဲလီလိုက်အစီအစဉ်မှာလည်းဒီလိုမျိုးတက်မတော်ဘက်ကအပြည့်ခက်ရက်စဲရေးတစ်ဖက်သက်ကြေညာထားပေမဲ့တိုက်ပွဲတွေဘာကြောင့်ဖြစ်ရသလဲ။ဒီပြည်တွင်းညီညာရေးအတွက်အဓိကဘာအဟန့်အတားဖြစ်နေကြပါသလဲဆိုတာကိုဆွေးနွေးကြဖို့ရှိတာမို့ပါဝင်ဆွေးနွေးကြဖို့သောရရှင်တွေကိုထပ်မံဖိတ်ခေါ်ပြရသည်ရှင်။ဆက်ပြီးတော့ထိုင်းနိုင်ငံဘက်ကသတင်းလွှာတို့ကိုတင်ဆက်ပေးကြပါတယ်။ထိုင်းမြန်မာနယ်စပ်တပ်ခရိုင်ထဲမှာတော့မြန်မာနိုင်ငံသားလူကုန်ကူးခံရသူ18ဦးကိုထိုင်းလူဝင်မှုကြီးကြပ်ရေးအဖွဲ့နဲ့ထိုင်းနယ်ခြားစောင့်တပ်ကဖေဖော်ဝါရီလ28ရက်နေ့ကဖမ်းဆီးမိခဲ့ပါတယ်။ဒီထဲမှာတော့အသက်မပြည့်သူဟာတဝက်လောက်ပါနေတယ်လို့အာဏာပိုင်တွေကတန်တရားရှိတာကြောင့်ခရိုင်စေးုံကြီးမှာစစ်ဆေးနေပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကအပြည့်အစုံကိုသတင်းပေးပို့ထားပါတယ်ရှင်
။လူကုန်ကူးခံရတဲ့မြန်မာနိုင်ငံသားတွေကိုတင်ဆောင်လာတဲ့ထိုင်းလူမျိုးကာမောင်းသမားတဦးကိုမနေ့ကထိုင်းမြန်မာနယ်စပ်တပ်ခရိုင်ဝမ်ကြောက်မြို့နယ်ထဲမှာဖမ်းဆီးမိခဲ့တာပါကားပေါ်မှာပါလာတဲ့မြန်မာနိုင်ငံသား18ဦးကိုပွဲစားတွေကနေတဆင့်ဘန်ကောက်မြို့ကိုသွားပို့ဖို့အတွက်ကြိုးစားနေချိန်မှာဖမ်းမိခဲ့တာဖြစ်တယ်လို့လဲမဲဆောက်မြို့အခြေစိုက်ရောင်ကြီးဦးအလုသမားအဖွဲ့ရဲ့မဲဆောက်ရုံးတာဝန်ခံဦးမိုးကျော်ကပြောပါတယ
်တို့မကျိုးတက်ခဲဝမ်ကြောက်မြို့နယ်ထဲမှာဖမ်းပြီလားပေါ့လူကုန်ကူးတာလူကုန်ခံရတယ်ပေါ့နော်အဲဒီမြန်မာနိုင်ငံသားတွေလူကုန်ခံရတယ်ယောက်ျားလေးရဲ့7ယောက်မင်းအလုသမီး5ဦးပါတယ်အဲအဲ့ဒါကနလာပိုင်း28ရက်နေ့ပေါ့လောက်ကုန်ရက်မှာဟာဒါဖြစ်သွားတာပေါ့
လူကုန်ကူးခံရတဲ့မြန်မာတွေကိုတော့အခုအခါမှာဝမ်ကြောက်ရဲစခန်းမှာထိမ့်သိမ်းထားပြီးတရားမဝင်ခိုးဝင်မှုတွေနဲ့အရေးယူခံရပွဲရှိနေပါတယ်လူကုန်ကူးမှုမှာပအဝင်ပတ်သက်မှုရှိနေတဲ့ထိုင်းကားသမားကိုလည်းထိမ့်သိမ်းထားပြီးနောက်ဆက်တွဲအရေးယူနိုင်ဖို့ထိုင်းအနာပိုင်တွေကလှုံ့ဆော်နေတာပါအခုဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားတွေကိုတော့ဝမ်ကြောက်ရဲစခန်းမှာစစ်ဆေးနေချိန်မှာတော့သူတို့ကိုပွဲစားတွေကဘန်ကောက်မှာရှိတဲ့ပယံဆိုင်စိတ်တုပ်လုပ်ငန်းနဲ့စိတ်ယုံနေမှာအလုပ်ပေးမယ်ဆိုပြီးခေါ်ဆောင်ခဲ့ကြတာဖြစ်တယ်လို့လည်းထွက်ဆိုကြပါတယ်။ဖမ်းဆီးခံရသူ18ဦးထဲမှာ7ဦးဟာအသက်18နှစ်မပြည့်သေးတဲ့သူတွေဖြစ်နိုင်တယ်လို့ထိုင်းအနာပိုင်တွေကယူဆတာကြောင့်ဒီကနေ့မတ်လ10ရက်နေ့မှာပဲတက်ခရိုင်စိတ်ယုံကြီးမှာစစ်စစ်စစ်သေးတာတွေကိုလုပ်ခဲ့တယ်လို့လည်းဖမ်းဆီးခံရတဲ့မြန်မာတွေအတွက်ဘာသာပြန်လုပ်ပေးတာအပါအဝင်တခြားလိုအပ်တဲ့ကိစ္စတွေကိုကူညီဆောင်ရွက်ပေးနေတဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းအဖွဲ့ကပြောပါတယ်လူကုန်ဦးခံရတဲ့မြန်မာတွေဟာတော်လန့်တွေကိုအစင်းစင်းဖြတ်ကျော်ပြီးဘန်ကောက်ကိုတက်ဖို့စူးစမ်းခဲ့ကြတာဖြစ်တယ်လို့လည်းဦးမိုးကျော်ကပြောပါတယ
်ဘယ်ကနေဖန်စီပြီးတည်းလဲဆိုကြတော့ဖုတ်ပွားမျိုးတွေကနေပြီးတော့သူကကြေးရွာတွေဖြတ်သွားတာပေါ့နော်ပွဲသားတွေဒီစင်းဒီစင်းသူကနေပြီးတော့တဲလာတယ်လို့ဆိုတယ်ဘန်ကောက်ကိုပို့မယ်ဒီစင်းပွဲသားတွေတကယ်အဖို့တဲလာတာလို့သူကအခုရဲစခန်းမှာထွက်ဆိုတယ်လို့ကလန်လေးဖြစ်လိုက်ကလန်လေးဖုတ်ပြတာကထွက်တယ်ဆိုလို့ရှိရင်တော်လန့်တစ်ချက်လမ်းလျှောက်မြို့ထဲကိုကျော်ပြီးတော့မှတခါသွားတော်လန့်တခါကားပြန်စီးစစ်စစ်ဒီလိုတဲလာတဲ့သဘောရှိပါတယ်ဗျာ
မြန်မာနိုင်ငံမှာထက်အလောက်ကိုင်းအခွင့်အလမ်းပုံမကောင်းမွန်တဲ့အင်းနီနာချင်းနိုင်ငံတွေမှာသွားရောက်လောက်ကိုင်းနေထိုင်ဖို့အတွက်တိုင်းပြည်ကနေထွက်ခွာလာကြတဲ့မြန်မာနိုင်ငံသားတွေဟာတန်းနဲ့ချီရှိနေပြီးဒီထဲမှာတရားမဝင်လမ်းကြောင်းကနေသွားလာနေသူတွေလူကုန်ကူးသူတွေရဲ့တားကောင်ဖြစ်ရတဲ့သူတွေအများပြားရှိနေစေပါ2018ခုနှစ်အတွက်ထုတ်ပြန်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့လူကုန်ကူးမှုဆိုင်ရာအစိုးရခန်းစာမှာတော့မြန်မာနိုင်ငံကိုစောင့်ကြည့်အဆင့် TR2 ကနေအဆိုးဝါးဆုံးအဆင့် TR3 ကိုရှော့ချသတ်မှတ်ခဲ့ပါတယ်အခုလိုမျိုး TR3 ကိုအဆင့်ရှော့ချသတ်မှတ်လိုက်ရတာဟာလူကုန်ကူးမှုပပျောက်ရေးဆိုင်ရာအနိုင်ဆုံးသတ်မှတ်ချက်တွေကိုအပြည့်အဝပြည့်မီအောင်မြန်မာအစိုးရကလှုပ်ဆောင်နိုင်ခြင်းမရှိသလိုအဲ့ဒီလိုပြည့်မီဖို့အတွက်တိတာတဲ့လှုပ်ဆောင်မှုတွေမရှိတာကြောင့်ဖြစ်တယ်လို့လည်းအစိုးရခန်းစာထဲမှာဖော်ပြထားပါတယ်ရှင
်ထိုင်းခြေဆိုင် VOA သတင်းတော်မယ်ရေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်တောက်ကြညာချမ်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။2019ခုနှစ်မတ်လ1ရက်နေ့တောက်ကြညရဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ19 kHz 15453ညာလှိုင်းဒိုမီတာ25 kHz 11803ညာလှိုင်းဒိုမီတာ32 kHz 9335တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုင်နားဆင်ရမှာပါ။အမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တခွေအစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာအစီအစဉ်မှာနားဆင်ရမှာကတော့
ဆိုအနေနဲ့ကတော့ငါမျိုးထည့်တယ်ဆိုတာကတော့သူတို့ကတော့အဲဒါလူတွေဖမ်းတဲ့အတွက်ခြားတော့တဲ့တွင်ငါတွေအကုန်ပြီပေါ့မျိုးတုံးပြီအဲ့တော့
သိပ္ပံနဲ့နှီးပညာအစီအစဉ်မှာအပြည့်ဆုံးနားဆင်ရပါမယ်ရှင်အခုအရင်ဦးဆုံးအမျိုးသမီးခန္ဓာကိုတင်ဆက်ပေးချင်ပါတယ်မန်နန်စုရွှေစင်ဟာNLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုကိုစားပြုပြီးတော့လာမယ့်မတ်လ31ရက်နေ့မှာကျင်းပမယ်ရန်ကုန်စီပင်သာယာရွေးကောက်ပွဲကိုအင်းစိန်ခိုင်သာယာမဲဆန္ဒနယ်မြေအမှတ်9မှာဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။သူ့ရဲ့ဖြတ်သန်းမှုမြို့ရွာဖွံ့ဖြိုးရေးအတွက်သူ့မှာဘလို့အတွေ့အကြုံရှိနေပါသလဲစာရာတွေနဲ့ပတ်သက်လို့မန်နန်စုရွှေစင်နဲ့ဆက်သွယ်မေးမြန်းထားတာကိုတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကတင်ပြထားတာနားဆင်ပါရှင်။
Cause it only serves to make me more determined to achieve my final goal.
ခုမနက်30တရနေ့မှာကျင်းပမယ်ရန်ကုန်တိုင်းစီပင်တရားရွေးကောက်ပွဲမှာနတ်စုရွှေစင်ကမြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့မဲဆန္ဒ9အင်းစိန်လှမ်းသားရာနေမီကနေပြီးတော့မှဝင်ရောက်ရွေးချယ်ခံမယ်ဆိုတော့အရင်ဆုံးနတ်စုရွှေစင်ရဲ့နောက်ကြောင်းလေးနည်းနည်းသိပြသည်ရှင်
ကျွန်မအကြောင်းအရာတော့ကျွန်မကအသက်45နှစ်ရှိပါပြီကျွန်မက this important လေးမကျေးဇူးမော management and administration ဒီအနေနဲ့ဒီပြမှာပွဲနောက်MBA ပဲမြို့မှာရရှိကြပါတယ်။ကျမရဲ့လုပ်ငန်းအကြီးဆုံးကတော့ကျမအသက်19နှစ်မှာ Survive ပုံမှာ Y Exhaust Design ဆိုပြီး Exhaust Design ကိုဖွင့်လာပါတယ်။ပြီးတော့ကျမအမေက Exhaust City ရဲ့ General Engineer မှာ Construction လုပ်ငန်းလုပ်တဲ့အချိန်မှာအမေနဲ့ပူးပေါင်းပြီးတော့အတူတူအမေနဲ့ Construction လုပ်ငန်းတွေလုပ်ကန်နေတဲ့အကြီးဆုံးရှိပါတယ်။ကျမပြည့်ရဲ့ပိုင်ဖောင်ဝင်းချင်းလုပ်တဲ့ Company တိုင်းချင်းဆိုလို့ကျမပြည့်မှာကျမကုမ္ပဏီတစ်ခုလည်းရှိပါတယ်။အဲ့အတွက်ကြောင့်လို့ကျမပြည့်ရဲ့entrepreneur award ceremony ကိုကြားရှိကြတယ်။ ASEAN နဲ့လည်း entrepreneur award ceremony ကိုကြားရှိကြတယ်ဖြစ်ပါတယ်
။ Okay အဲ့တော့နတ်စုရွှေစင်ကအခုဒီရွေးကောက်ပွဲမှာရွေးခံမှုဒီနေရာနဲ့ကို့အရေးချင်းနဲ့ဘယ်လိုလိုက်ဖက်တယ်လဲဆိုတာကိုရှင်းပြပေးပါဆိုဘယ်လိုရှင်းပြမလဲ
။ကျွန်မပြီးခဲ့တဲ့ကျွန်မဖြတ်တန်းခဲ့တဲ့ကျွန်မရဲ့အတူတူညာကျွန်မအဆောက်အဦအတူတူညီအင်အားပေါ်ဆောင်မှုအတူတူညီဒီဆောက်ခဲ့တဲ့အတွေ့အကြုံတွေဒါတွေအကုန်လုံးကျွန်မအမေနဲ့ကျက်ဆက်ပြီးတော့လုံဆောင်ရတဲ့အချိန်တွေမှာလကောက်ကျွန်မတယောက်ကိုခုတက်ပြီးလုံဆောင်ရတဲ့အချိန်တွေမှာလကောက်ကျွန်မအတွေ့အကြုံအဖြစ်ကျွန်မအနည်းငယ်ဆုံးကျွန်အတွေ့အကြုံရှိပါတယ်ကျွန်မကဒီလုပ်ငန်းလုပ်တာကို18နှစ်လောက်ကိုစရတယ်ကျွန်မအမေနဲ့ကျက်ဆက်ပြီးတော့ consulting လုပ်ငန်းကိုအမေကိုကိုယ်နဲ့လုပ်တယ်ပြီးရင် exactly ဒါဝယ်လုပ်ငန်းကိုလုပ်တယ်ပြီးရင်တစ်ဖြည်းဖြည်းနဲ့ဒီပိုင်းလုပ်ငန်းကိုလုပ်တယ်အဲ့ပိုင်းလုပ်ငန်းရဲ့ consulting လေးကိုလုပ်ပြီးရဲ့အချိန်မှာလည်းတခြားဆိုရဦးမြင့်ဌာနရဲ့စောက်လုံးလုံးဦးမြင့်ဌာနရဲ့အိမ်ရပေါ်ဆောင်မှုလုပ်ငန်းတွေမှာလည်းကျွန်မကန်ဆက်ချက်အနေနဲ့ကျွန်မဝင်ရောက်လုပ်ကန်ရခြင်းရှိပါတယ်။နောက်ပြီးတော့ကျွန်မတခြားလုံဆောင်နေတဲ့အပိုင်းတွေမှာလည်းပြလိုက်ကြလုပ်ငန်းတွေမှာရောဒီတခြားလုပ်ငန်းတွေမှာရောစီပင်ပါနဲ့ပတ်သက်ပြီးတော့ဝင်ရောက်လုပ်ဆောင်မှုလုပ်ကန်နေရတယ်ကျွန်မအများကြီးရှိပါတယ်။ကျွန်မဝင်ရောက်ရွေးချယ်ခံခြင်းနဲ့ကြီးရချက်ကတော့ဒီအခုဘယ်လိုစေအနေနဲ့ဌာနမှာကျွန်မတို့တိုင်းပြည်ကျွန်မတို့နေရာမှာကျမတို့မျိုးလုံးဝအတူတူရှိရပြီးတိုင်းပြည်ပေါ်မှာကိုမျိုးတူတက်စီခြင်းနဲ့စိတ်ဆင်းရဲရှိပြီးလိုအပ်နေတဲ့ခင်ဗျ ဒီမှာလည်းဒီလိုမျိုးစိတ်ဆီနာနဲ့ပုံမှန်တိုးတက်နေတဲ့အနေနဲ့စိတ်ဆီနာအပြည့်အစုံရှိနေတဲ့အတွက်ကြောင့်ကျွန်တော်ဝင်ရောက်ရှင်းပြအရေးခံခြင်းဖြစ်ပါတယ်။အထူးသဖြင့်ကျွန်တော်ဝင်ရောက်ရှင်းပြတဲ့ဒီချိန်ခံပြီးပိုင်ပါရနဲ့ဦးစိတ်ယူနေပါဆိုရင်ပိုင်ပါမျိုးနေနေနဲ့ပတ်သက်ပြီးကျွန်တော်ရက်ဆက်ရှုပ်ထားပြီးသားရှိပါတယ်။ကျွန်တော်ကကျွန်တော်ဝင်လုံးဝအလုပ်နဲ့ပတ်သက်ပြီးလို့ရှိရင်ကျွန်တော်ဒီချိန်ကလေးလာပြီးရက်ဆက်ရှုပ်ပြီးမှဒီနေ့လေးကျွန်တော်ဝင်မယ်လို့စောပြတ်ချက်ဖြစ်ပါတယ
်။လိုင်းတရားအနေမီဖွံ့ဖြိုးတိုးတက်ရေးအတွက်စနစ်တကျရေရရှိရေးအတွက်အိုးအိမ်နေနေနေထိုင်တဲ့လူတွေနေရာချပေးဖို့အတွက်အဆရှိတယ်ပေါ့နော်
ဟုတ်ကဲ့ပ
ါလက်တွေအခက်ခဲနဲ့ရင်ဆိုင်ရတဲ့အခါမှာဇွဲလုံးလအရေးချင်းပြည့်ဖို့လေလူတွေလေဆိုအဲ့ဒီအရေးအသွေးတွေနဲ့ပတ်သက်ပြီးတော့ပါရော
ရေကောက်ွယ်ဝင်ရောက်အရေးချမ်းဖို့အတွက်ကိုချက်ချင်းစိတ်ကြီးရှိရမဟုတ်ပဲလို့ဘဲနဲ့လုံးနေပြီးတော့စနစ်ကျော်ရရစိတ်ကြီးရှိပြီးတော့လုံးတာဖြစ်တဲ့အတွက်ကျွန်မစီပင်သားနဲ့ပတ်သက်ပြီးလေးလာသိတဲ့အရာတွေလေးလာတဲ့အရာတွေတော်တော်များများအောင်လဲကျွန်မပြီးခဲ့တဲ့ကျမဘဝဖြတ်တန်းခဲ့တဲ့အဖြစ်အပျက်မှလည်းအဖြစ်အပျက်ရှိပါတယ်။ဒီစီလင်တာနဲ့ပတ်သက်ပြီးလေးလာတဲ့လောက်ရမယ့်ဟာတွေကိုလည်းကျမဖြည့်တင်းထားပါတယ်။ကျမအခုချက်ချင်းလောက်တာမဟုတ်ပါဘူး။ဒါကြောင့်မို့လို့ကျမနိုင်တာနဲ့အေးစိမ်ကိုကျမရက်ဆက်ရှိထုတ်ပြီးတော့ကျမကျေတဲ့ဘောနော်ကျမနိုင်တာမှဆိုလူဦးရေ800ကျော်လောက်ကိုကျမလူငယ်ပေါင်းစုံမှရှိရပြီပေါ့နော်။အဲ့ဒီ800ကျော်လောက်ကိုကျမရက်ဆက်ရှိကျမလုပ်ပါတယ်။အေးစိမ်မှဆိုလည်းလူငယ်800ကျော်300လောက်ကိုကျမရက်ဆက်ရှိထုတ်ပြီးတော့လုပ်ထားပါတယ်။ကျမရှိဆုံးကပ်ပြီးမွေးလာရမဟုတ်ဘူးကိုကိုကိုဆွဲကြလို့ပြီးတော့ကျမဒီညကြီးရောက်တဲ့အချိန်ကျမအနမ်းချောက်ပြီးတော့ကျမစကုပ်စခင်းနဲ့လာခဲ့ရပါအချိန်ကြီးကောင်းအောင်လဲကြပူပါရဲ့အဲ့လဲကြအောင်ကျမမှတ်ပြီးပြန်ထားပါလေပြီးတော့ဒီညရအောင်ပြန်လုပ်ပါရဲ့ဘဝမှာ0ဆက်မဟုတ်ဘူး minus 7တိဖြစ်သွားတဲ့အချိန်ကြီးအများကြီးရှိပါတယ်
ဟုတ်ကဲ့နန်းစုရွှေစင်ပြောတဲ့ဆိုဆိုကအချိန်ကြီးလဲကြပြီးတော့ပြန်ထားတယ်ဆိုတော့ကျမဥပမာလေးနည်းနည်းပြောပြလို့ရမှာရှင
်အချိန်ကြီးလဲထားပြီးပြန်ထားရဲ့ဆိုတာကဒီလိုပါရှင်ကျမဒီပြာတမီမိုးရဲ့အချိန်မှာကျမကိုယ်ဝင်6000လောက်ဆိုလို့ကျွန်တော်ရှင်ကျမကိုယ်ဝင်စိတ်ကြက်ပြီးတော့ဘယ်မှကျမသွားလို့လာလို့မရတော့ပါဘူးအဲ့ဒီအနေအထားတစ်ခုမှာကျမဘာမှအလုံးမလုပ်လို့မရဘူးဘယ်မှသွားလို့မရရရှင်ကျမပိုင်ဆိုင်မှုဝေးဘူးကျမကကျမမိတ်ဆွေကျမပတ်စံချိလိုက်ပါတယ်ချိလိုက်တဲ့အချိန်နောက်ပြီးတော့အဲ့ဒီမိရဲ့ပတ်စံထက်လို့တဲ့အချိန်မှာကျမမိတ်ဆွေအပေါင်းနဲ့တငင်ချင်းလေးစီကချိပြီးတော့ကျမပတ်စံတွေသူ့ကိုပြန်ချိရင်အဲ့ဒီအချိန်မှာအလုံးစုတငင်ချင်းကသူ့ပြဿနာကက်ပြီးတော့သူတယောက်တည်းမဟုတ်ဘူးပေါ့နော်2ယောက်3ယောက်လောက်အဲသူတို့ကကျမကိုပတ်စံပြန်မဆက်တဲ့နဲ့သူထပြေးသွားတဲ့အခြေအနေဖြစ်ခဲ့ပါတယ်အဲ့ဒီအနေအထားတစ်ခုမှာကျမကလေးကိုဝင်ရှိနေတဲ့အချိန်မှာတော်တော်လေးကိုစိတ်ဒုက္ခဆင်းရဲရောက်ခဲ့ပါတယ်ကျမရှိနေတဲ့ကျမရှာခဲ့တဲ့ပတ်စံတွေဒါကလုံးဝပြီးတော့9နှစ်လောက်ကလုံးဝပြီးတော့9နှစ်10နှစ်လောက်ကပါအဲ့ဒီအချိန်မှာအဲ့ဒီအချိန်မှာကျမကလေးမွေးပြီးတဲ့အချိန်မှာကျမပြန်ပြီးတော့ကြုံကြုံထပြီးတော့အလုံးလုပ်ပြီးတော့ကျမကိုကြိုးစားပြီးရုံထောင်ခဲ့ရပါတယ်ဒါကဘယ်နဲ့ပြောတဲ့အချိန်ကလည်းဒီမှာတကယ်ကြိုးစားရုံထောင်တဲ့အချိန်မှာဒီပြောမယ်အကြမ်းပြင်းထန်ခက်ခဲခဲ့ပါတယ်အားလုံးကိုအောက်ကျုပ်ပြီးတော့လည်းအလုံးလုပ်ခဲ့ရတဲ့ဂန်ဒီတော့ကျမဆိုလို့ရှိရင်ပင်ပက်မှာသွားပြီးတော့ပိုင်ဆောင်နေလုံအောင်ဖြစ်တဲ့အတွက်ပင်ပက်ကကျမမရဘူးဒီတိုင်းကြမ်းကြမ်းနဲ့ရာဒီစိတ်ခုံမှုတွေလူတွေရဲ့စိတ်ခုံမှုတွေအမျိုးမျိုးပေါ့နော်အများကြီးတော့ကျမကြုံနေရပါတယ်ဆိုတော့ဒါယူကျမစဉ်းစားခံပြီးတော့ကျမအောက်ထည့်အလုပ်ကမှဘဝကနေကျမပြန်ဆားလို့ကျမရုပ်ကန်နေခြင်းဖြစ်ပါတယ်အဲ့အတွက်ကြောင့်မို့ကျမကကပြောရဲ့အချင်းချင်းခဲကြရတယ်ပြန်ထားရဲဆိုတော့ဒါဝီတွေပြီးတော့ကျမပြောတာပါရှင်
ဆိုတော့နန်းစုရွှေစင်ပြောတယ်မိခင်တူဦးပေါ့နော်အဲ့လိုဆိုရခါကျတော့ဒီစီပင်သားရရွေးကောက်ပွဲဝင်ပြီးတော့ကိုယ်စက်တူဦးဒီနဲ့မိသားစုနဲ့ရောဒီလုပ်ငန်းနဲ့ရောဘလို့သဟဇာတာဖြစ်အောင်လုပ်ယူမလဲရှင
်ကျမအတွက်ကအဲ့ဒီအရာကတကယ်ကိုကြီးမားတဲ့စိန်ခေါ်ပုံပါပြောမယ်ဆိုရင်ကျမဒီဟာနေရာမှာဝင်လောက်တာကိုကျမသားကျမကိုတော်တော်လေးကိုတားပါတယ်ကျမအမပါရဲ့တမီးရဲ့နှစ်ယောက်ရှိပါတယ်။ပါ15နှစ်တမီးရတော့17နှစ်ဖြစ်ပါပြီ။တမီးရတော့ငယ်သေးတဲ့အတွက်ဘာမှတော့မပြောပါဘူး။ပါတော့ကျမကိုပြောပါတယ်။အမေဝင်ပြီးတော့လုပ်ပြီးကောင်းပြီ။ကျန်တဲ့အရာတွေကားမဖြစ်ဘူး။ပြီးရင်ဒီညာရမဟုတ်တာပြောမယ်။အမေလောက်တာဆန်တာလည်းပြန်ပါတယ်ပြောမယ်။အဲ့ခါကျရင်ရှက်ဖို့ကောင်းတယ်အမေရဲ့။အမေဘာဖြစ်လို့ဝင်ပြန်လာလဲဆိုပြီးတော့ကျမကိုပြောပါတယ
်။
ကျမလည်းစားရဲ့။ဒီပြောင်းမှာဒီလိုမလာနေတရားလို့ရှိတယ်။ဒီကိုင်းဖြစ်ရဲ့။အဲ့တော့ဒီတယောက်ဆိုတာအသက်ရှင်နေထိုင်တဲ့အခါမှာကိုကဘလူနေနေနေနေလဲလူနေနေနေတာအမေနဲ့ပြည်သားစီကဝင်ပြီးအဲ့လိုပြီးအဲလူပြီးတော့နေထိုင်တဲ့လူနေနေမှာလူဆိုတဲ့လူပြောင်းနေတဲ့ဘယ်အရာမဆိုအာဟုန်ကိုလည်းရိတ်ပြီးကိုလည်းဟိုလုံနဲ့ဟိုဒီကောမဲနေမလားအဲ့ဒါကိုကြီးချက်တယ်ကွာအဲ့တော့အမေကဟိုမှာလူပြီးသားဆောင်နေနေကျင်းနေအိတ်ရှင်ရောကောင်းကောင်းအိတ်ကျော်နေတာနေနေကျင်းနေအဲ့အတွက်ကြောင့်အမေဒါလေးနဲ့ရှင်းပြမရဘူးအမေပြီးခဲ့တဲ့ချက်တန်းရတဲ့အရာတွေအားလုံးကလည်းတာလုပ်တဲ့ညံ့နေတဲ့အရာတွေအမိမထားခဲ့ဘူးမလုပ်ခဲ့ဘူးအားလုံးကအားကြေးစား ရတဲ့ဒုတိယအမိအမိရက်တရားအမိအဲ့လိုဘဝမျိုးအမိမြင်ကြတယ်အဲ့ဒီအမိချင်းပြန်ကျင်ပါလေဆိုပြီးတော့ကျမပါနေကျမတော်တော်လေးနှိမ့်နိုင်ရပါတယ်အထူးသဖြင့်ဒီလုပ်ငန်းလုပ်တဲ့သူကပြီးခဲ့တဲ့အတွေ့အကြုံတွေနဲ့ဘာပဲပြောပြောဘဝအတွေ့အကြုံတွေအင်ဂျီနီယာတွေဘဝကိုဘယ်လိုကြော်ဖြတ်ခဲ့တဲ့ဒီစိတ်သက်ကုံကအတွေ့အကြုံတွေလုပ်ငန်းအတွေ့အကြုံတွေဒါတွေရှိခဲ့သူကမှပို့ပြီးတော့တင့်တော့အဆင်ပြေမယ်လို့ထင်ပါတယ်ဒါနဲ့အဲ့လိုလုပ်ငန်းမျိုးတွေအတွေ့အကြုံရှိတဲ့သူကလည်းအသက်60ခွန်းဆိုဖြစ်လို့လည်းမရပါဘူးဆိုတော့ကျမမန်းကတော့40-45ပေါ့နော်အဲ့ရောက်ပါဝင်ကြရတယ်စရည်လေးမျိုးဆိုကိုအစီအပြေမယ်လို့ထင်ပါတယ်ဒါပေမဲ့အဲ့အနေထားမှာအမျိုးသမီးတရားအမေကဒီ40-45ပေါ့ကရာသီအဖြစ်ရှိရတာသမီးတွေကတကယ်အရေးကြီးတဲ့အယူအဆရောက်နေပါပြီဆိုအရေးကြီးတဲ့အယူအဆဆိုတာကသားသမီးတွေက10တန်းတော့လာကောင်းသူတို့ဘဝအတွက်အရေးကြီးတဲ့အချိန်ပေါ့နော်အဲ့လိုနေရာမျိုးရောရောက်နေတဲ့အချိန်ဖြစ်တဲ့ဒါဆိုရင်ဒါရဲ့အတွက်ကျမအတွက်ကတော့ဒါကြီးမားတဲ့စင်ခေါ်မှုကြီးအခုသွားရတာဖြစ်ပါတယ်အဲ့ကကျမသားလည်းတော့ကျမတော်တော်လေးနှိမ့်နိုင်ရပါတယ်ဒါနဲ့ကျမသားလည်းဒီကျမပြရတဲ့အချိန်မှာဒီကိုယ်တိုင်ကလည်းငငယ်လေးကကျမတို့ကိုနားလည်အောင်သင်ကြားပြတာပြောရတဲ့အတွက်ကျမဖြစ်ချင်တဲ့အရာတွေသူနားလည်ပြီးဖြစ်တဲ့အတွက်ဒီကိုယ်တိုင်ကတော့ပြနေခဲ့ပါတယ်ကျမအမျိုးသားကတော့ပြောရင်လုံချင်တာရှိလို့ရှိရင်ဘာဖြစ်ဖြစ်ဖြစ်အောင်လုပ်မယ်အားလေသူနဲ့ကျမနဲ့အိမ်အောင်ပြုနေတဲ့တန်းတစ်ခုလုံးမှာကြုံလာပြီးရှိတဲ့အတွက်တားမရအောင်ဆိုတာသူပြီးရဲ့အတွက်ကြောင့်ကျမကလည်းကျမလူကလည်းမတားတော့ဘူးပေါ့နော်အဲ့လိုကြုံရတာပါရှင
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခုလိုစိတ်ရှိရှိနဲ့ရှင်းပြတဲ့အတွက
်ဒေါ်လာလာတန်စီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးခန္ဓာစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုတော့အခုလိုတောက်ကြညနဲ့မနက်ဖြန်စနေမနက်ခင်းနေမှာလဲတလှည့်ပြန်ပြီးထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ကြပါတယ်။အခုဆက်ပြီးတော့တူတာဆုံလေးအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်ရဲ့တူတာဆုံလေးအမေရိကန်တခွင်အစီအစဉ်မှာတော့မတ်လအတွင်းမှာအမေရိကန်ပြည်ထောင်စုမှဖြစ်ပွားခဲ့တဲ့သမိုင်းတွင်ဖြစ်ရတဲ့အကြောင်းနဲ့ဒုတိယကမ္ဘာစစ်အတွင်းထိန်းသိမ်းရေးစခန်းတွေမှာရွှေ့ပြောင်းနေထိုင်ကြရတဲ့ဂျပန်အမေရိကန်တွေရဲ့အကြောင်းပါဝင်ပါတယ်ကိုအောင်အောင်နဲ့အတူမခွာညိုကကူညီတင်ဆက်ထားတာနားဆင်ပါရှင
်လူမျိုးရေးဂျာနယ် Freedom's Journal ကိုနယူးယောက်မြို့မှာ1928ခုနှစ်မတ်လ16ရက်နေ့ကစတင်ထုတ်ဝေခဲ့ပါတယ်။ဒီဂျာနယ်ဟာအမေရိကန်ပြည်ထောင်စုအတွင်းထုတ်ဝေတဲ့ African American တွေရဲ့ပထမဆုံးသတင်းဂျာနယ်လေးဖြစ်ပါတယ်။နိုင်ငံအတွင်းပထမအဦးဆုံးလူမဲပညာရပ်တစ်ယောက်ဖြစ်လာတဲ့ John Ruswam နဲ့ဓမ္မဆရာ Samuel Cornish တို့ကဒီလူမျိုးရေးဂျာနယ်ကိုထုတ်ဝေခဲ့တာပါ။
ပထမဆုံးထုတ်ဝေတဲ့ဂျာနယ်မှာအမေရိကန်ပြည်ထောင်စုကလူမဲတွေအပေါ်အထင်မှားအမြင်မှားဖြစ်အောင်သတင်းစာတချို့မှာရေးသားနေကြတာတွေကိုပြန်လည်ရှင်းလင်းပြီးတော့ရေးသားခဲ့ပါတယ်။အမေရိကအရှိဘက်ချန်းကပြည်နယ်တွေမှာနေထိုင်ကြတဲ့ကျုံမဟုတ်တဲ့လူမဲ2,000ကျော်အတွက်ဖြန့်ချီပေးနိုင်လိမ့်မယ်လို့ထုတ်ဝေသူတွေကမျှော်လင့်ခဲ့ကြပါတယ်ရှင်။
သတင်းစာထုတ်ဝေတဲ့နှစ်နှစ်တာကာလအတွင်းအမေရိကမြောက်ပိုင်းပြည်နယ်အတော်များများမှာတရားဝင်ဖြစ်နေသေးတဲ့စိုးရွားတဲ့ဂျွန်စနစ်အကြောင်းမိမောင်းထုတ်ပြတဲ့ဆောင်းပါးတွေအပြင်အာဖရိကန်အမေရိကန်တွေအတွက်ပညာရေးရာအရေးကြီးတဲ့အခန်းကဏ္ဍမှာပါဝင်ပုံနဲ့နိုင်ငံတော်ဝန်ကလူမဲတွေရဲ့ဘဝအကြောင်းသတင်းတွေကိုဖော်ပြခဲ့တာပါ
လူမျိုးရေးချာနယ်ထုတ်ဝေသူဂျွန်ရက်စဝမ်ဟာနောက်ပိုင်းမှာလူမဲအမေရိကန်တွေအာဖရိကကိုပြန်ပြီးပြောင်းရွှေ့နေထိုင်ဖို့တိုက်တွန်းတဲ့လှုပ်ရှားမှုခေါင်းဆောင်ဖြစ်လာခဲ့ပါတယ်။သူကိုယ်တိုင်လည်းအာဖရိကကိုပြန်သွားခဲ့ပြီးနောက်နိုင်ငံအသစ်ဖြစ်တဲ့လိုင်ဘေးရီးယားမှာပညာရေးဝန်ထမ်းအကြီးအကဲတဦးဖြစ်လာပြီးလိုင်ဘေးရီးယားဟာရဲသတင်းစာကိုလည်းထုတ်ဝေခဲ့ပါတယ်
။ဒီတစ်ခါတော့အမေရိကန်တမိုင်းမှာဖြစ်ခဲ့မှုတွေသင်ခန်းစာယူစရာအကြောင်းလေးတစ်ခုကိုပြောပြခြင်းပါတယ်။1942ခုနှစ်မတ်လ23ရက်နေ့မှာအမေရိကန်အနောက်ဘက်ချမ်းမှာနေထိုင်ကြတဲ့ဂျပန်နွေဘွားသတိ2000လောက်ကိုအမေရိကန်အစိုးရကအာဓမနေရာရွှေ့ပြောင်းပြီးထိန်းသိမ်းရေးစခန်းတွေမှာနေထိုင်စေခဲ့ပါတယ်။ဒုတိယကမ္ဘာစစ်ပွဲကာလအတွင်းဂျပန်တပ်တွေကအမေရိကန်ပစိဖိတ်ရေတပ်ဖွဲ့အခြေစိုက်ထားတဲ့ဟာဝိုင်ကျွန်းကပလဲစိတ်ကမ်းကိုအလစ်ဝင်ရောက်ပုံကျဲတိုက်ခိုက်ခဲ့ပြီး3လခွဲအကြာမှာအခုလိုရွှေ့ပြောင်းလိုက်တာပါ။
ဒီဂျပန်အမေရိကန်တွေဟာဂျပန်တွေအတွက်တရှိုးတွေဖြတ်လွတ်ဖြတ်စီလုပ်မာတွေကိုအစိုးရကစိုးရိမ်ပြီးသူတို့တွေကိုထိန်းသိမ်းရေးစခန်းတွေစီနေရာချထားပေးဖို့ဆုံးဖြတ်ခဲ့ကြတာပါအခုခါမှာအငိမ့်စားယူထားပြီးဖြစ်တဲ့အမေရိကန်သယ်ယူပို့ဆောင်ရေးဝန်ကြီးနော်မန်မနစ်တာကကလေးဘဝကသူ့မိသားစုနဲ့အတူသူတို့နေအိမ်တွေကနေဖယ်ရှားခံခဲ့ရပြီးအမေရိကန်နောက်ဖက်ချမ်းကလူသူအယောက်ပေါင်နေတဲ့ထိန်းသိမ်းရေးစခန်း10ခုတည်းကတခုမှနေထိုင်ခဲ့ရပူပါတယ်ဂျပန်အမေရိကန်တွေကိုအဲ့ဒီလိုထိန်းသိမ်းခဲ့တာဟာအမေရိကန်ပြည်ထောင်စုရဲ့မှားယွင်းတဲ့လုပ်ရပ်တစ်ခုဖြစ်တယ်လို့သူ့အမြင်ကိုအခုလိုပြောပြပါတယ်
။ When the Japanese government attacked Pearl Harbor, they attacked me
ပလဲစိတ်ကန်းကိုဂျပန်တွေပုံကျဲတိုက်ခိုက်တာဟာကျွန်တော်တို့လိုဂျပန်အမေရိကန်တွေကိုလည်းတိုက်ခိုက်တာပါဂျပန်ကအခုလိုတိုက်ခိုက်တာကြောင့်ဂျပန်အမေရိကန်တွေကိုခွဲခြားဆက်ဆံတာဟာမတင်တော်ပါဘူးဒါဟာနိုင်ငံတွင်းလူတဦးချင်းစီရဲ့အခွင့်အရေးကိုကာကွယ်မပေးတာသာဖြစ်ပါတယ်လို့မစ္စတာမင်နေတာကပြောသွားတာပါ။အောက်လွှတ်တော်အမတ်တဦးလည်းဖြစ်တဲ့ကွန်ဂရက်စ်မန်မင်နေတာဟာနေရာရွှေ့ပြောင်းခံခဲ့ရတဲ့ကာလအတွင်းပစ္စည်းဥစ္စာတွေဆုံးရှုံးခဲ့တဲ့ဂျပန်အမေရိကန်တွေရော်ကြီးငွေပြန်ရအောင်လွှတ်တော်အနေနဲ့ရန်ငွေချပေးဖို့ဥဆောင်လှုပ်ရှားသူတယောက်လည်းဖြစ်ပါတယ်
1988ခုနှစ်မှာတော့ဒီလိုဒုက္ခတွေကြုံခဲ့ရတဲ့တက်ရှိထင်ရှားရှိနေသူ6000ကိုဒေါ်လာ2000စီပေးဖို့လွှတ်တော်ကဥပဒေပြဋ္ဌာန်းခဲ့ပါတယ်။အမေရိကန်ပြည်မှလွှတ်တော်အစအဦးနားမှာလဲဂျပန်အမေရိကန်အထိတ်မှတ်နေရာတစ်ခုကို2000ပြည့်နှစ်မှာစလုပ်ပြီးဒီနေရာဟာဒုတိယကမ္ဘာစစ်အတွင်းအမေရိကန်ပြည်ထောင်စုအတွက်တိုက်ပွဲဝင်ခဲ့တဲ့ဂျပန်အမေရိကန်တပ်ဖွဲ့ဝင်တွေနဲ့ဒီစစ်ပွဲကာလအတွင်းနေရာရွှေ့ပြောင်းခံခဲ့ရတဲ့ဂျပန်အမေရိကန်တွေအတွက်လဲရည်ရွယ်စောက်လုပ်ထားတာပါ။
ဒါနဲ့ဒီနေရာမှာကျွန်တော်ကြည့်ခဲ့ဘူးရဲ့မှတ်တမ်းရုပ်ရှင်အကြောင်းကိုကြုံကြိုက်လို့ပြောပြပေးရစေမခွာညိုရေတကယ်အဖြစ်မှမှတ်တမ်းဆိုတော့ကြည်ရတာကြည်ခွဲစရာလဲကောင်းကြည်နူးစရာလဲကောင်းပေါ့ဗျာ
ဘလို့အကြောင်းနေများလဲကိုအောင်အောင်ရေ
ဒီလိုပါအဲ့ဒီကာလတွေမှာလူငယ်ဘဝနဲ့အမေရိကန်နောက်ဘက်ကျန်းကဝါရှင်တန်ပြည်နယ်ဆီယက်တယ်မြို့မှာနေထိုင်တဲ့ဂျပန်လူမျိုးတဦးဖြစ်တဲ့ဂျမီမီရီကတနီယာအမေရိကမှာမွေးခဲ့ပြီးပကြီးပညာနဲ့ဘဝကိုရည်တည်ဖို့စိတ်ထက်သန်နေသူတဦးလည်းဖြစ်ပါတယ်။အတူချုပ်ပြောရရင်တော့သူနဲ့သူ့မိသားစုအပြင်ဂျပန်တွေတော်တော်များများထိန်းသိမ်းရေးစခန်းတွေမှာနေခဲ့ရချိန်မှာသူတို့ရဲ့နိုင်ငံသားဖြစ်မှုလည်းပြည့်ပြည့်ခဲ့တာပါ။အဖြစ်ကဆိုးပုံများပြောရရင်ဒုတိယကမ္ဘာစစ်ပြီးတဲ့အထိသူတို့ကိုပြန်လွှတ်မပေးခဲ့ပါဘူး။ကယ်လီဖိုးနီးယားနဲ့ Texas ကထင်းသိမ်းရေးစခန်းတွေမှာမစ္စတာမီရီကတန်နီနေထိုင်ခဲ့ဘူးပြီးနယူးဂျာစီမှာရှိတဲ့ထင်းသိမ်းရေးစခန်းကအလုပ်ယုံတစ်ခုမှာဆိုရင်လေတရက်ကို12နာရီလောက်အလုပ်လုပ်ရတဲ့အပြင်တပတ်ကို6ရက်တောင်လုပ်ရပါတယ်
တရက်ကို8နာရီတပတ်ကို9နာရီ40လုပ်ရတာဟာရေပုံရသတ်မှတ်ထားတာဆိုတော့ဒါကတော်တော်များတဲ့အလုပ်ချင်းလို့ပြောရမှာပေါ့နော
်ဟုတ်ပါတယ်ဗျာဒီလိုမျိုးအဖြစ်တွေကြုံနေပေမဲ့ဝိန်းကောလင်းဆိုတဲ့စိတ်ကောင်းရှိတဲ့အရှင်းနေတယောက်လို့ပြောရမှာပေါ့ဗျာသူကဒီဖန်စီထိန်းသိမ်းခံထားရတဲ့ဂျပန်အမေရိကန် 9,000 လောက်လွတ်မြောက်ဖို့အတွက်ဆောင်ရွက်ပေးခဲ့တာကြောင့် 1948 ခုနှစ်မှာတော့ဒီဖန်စီခံရသူတွေလွတ်မြောက်လာခဲ့ပြီးနောက် 1950 မှာဂျမီမီရီကတန်နီယာသူစိတ်ဝင်စားတဲ့ပကြီးပညာနဲ့ရည်တည်ဖို့ကြိုးစားမယ်ဆိုတဲ့စိတ်ကူးနဲ့နယူးယောက်ကိုပြောင်းလာခဲ့ပါတယ်
အဲ့ဒီအချိန်မှာသူကနိုင်ငံသားပြန်ဖြစ်နေပြီလား
လွတ်လာပြီးချိန်မှာနိုင်ငံသားတော့ပြန်မဖြစ်သေးပါဘူးဒါပေမဲ့လွတ်လွတ်လပ်လပ်သွားလာနေနိုင်တဲ့မစ္စတာမီရီကတန်နီယာအမေရိကန်အရှေ့ဘက်မှာရှိတဲ့မြို့တွေတစ်မြို့နဲ့တစ်မြို့ကူးပြီးနေလိုက်တာ1959ခုနှစ်မှာသူ့ကိုနိုင်ငံသားအဖြစ်ပြန်အသိအမှတ်ပြုတာကိုတက်ဆိုင်ရာကဘယ်ကိုအကြောင်းကြားပေးရမှန်းမသိအောင်ကိုဖြစ်ခဲ့တာပါအဲ့ဒီတော့သူလဲသူ့ကိုယ်သူနိုင်ငံသားဖြစ်နေပြီဆိုတာကိုမသိဘဲဒီလိုပဲနေရင်1980လောက်မှာနေစရာမရှိတဲ့အခြေကိုရောက်ခဲ့တာပေါ့ဗျာအဲ့ဒီအချိန်ကလေးကမစ္စတာမီရီကတန်နီယာနယူးယောက်မြို့ကအနုပညာရှင်တွေပေါ်တဲ့ဆိုဟိုအရက်ကလမ်းဘေးပလက်ဖောင်းပေါ်မှာနေရင်ပကြီးတွေဆွဲတော်တာပဲဗျို့
ဘလို့အမျိုးသားပုံတွေဆွဲခဲ့တာလဲကိုအောင်ရဲ့သူ့ပကြီးတွေကလူစိတ်ဝင်စားမှုရှိကြရဲ့လား
သိရှိတာပေါ့ဗျာအဲ့လိုရှိလို့လဲသူ့ဘဝပြောင်းလဲရပါတယ်သူကကြောင်ချစ်တတ်တော့ကြောင်ပုံတွေနောက်သူနေထိုင်ခဲ့ရတဲ့စခန်းပုံတွေဘုံနံကြောင့်မီးလောင်နေတဲ့ပုံတွေကိုလဲဆွဲခဲ့ရတာကနေဆိုမှာပဲနေပြီးဒီပုံတွေကိုစိတ်ဝင်စားသူမှတ်တမ်းရုပ်ရှင်ရိုက်ကူးတဲ့လင်ဒါဟက်တန်ဒော့ဖ်နဲ့မိတ်ဆွေဖြစ်ခဲ့ပါတယ်။ဒီမျိုးသမီးကမစ္စတာမီရီကတန်နီဆွဲတဲ့ပုံတွေကိုကြည့်ပြီးဒီအဖိုးအိုရဲ့ဘဝကိုစိတ်ဝင်စားခဲ့တာပါ။ပထမတော့ဒီလိုပဲနေစဉ်ဘဝမှာကြုံရတဲ့အခြေအနေတစ်ခုအဖြစ်လို့သာအမှတ်တမဲ့နေပေမဲ့လင်ဒါဟာနောက်ပိုင်းမှာဒီအဖိုးအိုမီရီကတန်နီအတွက်ကူညီရည်တည်ပေးခဲ့သူတဦးအဖြစ်ဘယ်ပုံရောက်လာခဲ့တယ်လဲဆိုတာကတော့အခုကြားခဲ့ရတာကတော့ 9/11 လို့သိကြတဲ့စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုအတွင်းကမ္ဘာကုန်သွယ်ရေးအဆောက်အုံတွေကိုအကြမ်းဖက်သမားတွေကလေယာဉ်နဲ့တိုက်ခဲ့တော့ကွာဒီအဆောက်အုံပောက်ကွဲတာပြိုကျတာကနေထွက်လာတဲ့မိခိုးတွေအစိမ့်ငွေတွေဟာဆိုရင်လေတိတ်မလန့်မကန်းကဆိုဟိုအရက်ထီရောက်လာပြီးလမ်းဘေးမှာချောင်းတဟိုးဆိုးနေတဲ့အဖိုးကိုမမြင်ရတဲ့အစုံလင်ဒါဟာအဖိုးကိုမေရီကတန်နီကိုသူ့အိမ်ကိုခေါ်လာခဲ့ပါတယ်ချုပ်ပြောရရင်တော့အဲဒီကမှတဆင့်လူမှုဖူလုံရေးနဲ့ဆက်သွယ်မိရာကနေမစ္စတာမီရီကတန်နီယာနိုင်ငံသားဖြစ်နေခဲ့တယ်ဆိုတာကိုသိလိုက်ပြီးတဲ့နောက်ဇက်သိန်းကန်းကတော့လှလှပပအဆုံးသတ်ခဲ့တယ်လို့ပြောရမှာပေါ့ဗျာ
။ဘာတွေဖြစ်ခဲ့သေးတယ်ဆိုတာကိုဆက်ပြောပါအောင်ကိုအောင်ရေ
2002ခုနှစ်မှာအဖိုးဟိုမီရီကတန်နီအတွက်ထောက်ပံ့ကြေးတွေနေစရာတွေကလူမှုဖူလုံရေးကစီစဉ်ပေးခဲ့ပါတယ်။အဲဒီနှစ်မှာပဲအနည်း60ကျော်ကွဲကွာခဲ့တဲ့သူ့အမနဲ့လည်းပြန်ဆောင်ခွင့်ရခဲ့ပြီးကယ်လီဖိုးနီးယားပြည်နယ်ကိုလည်းသွားလည်ခဲ့ပါတယ်ဗျာ။ Oh, see.
ကိုအောင်နဲ့အတူမခွာညိုကူညီတင်ဆက်ပေးခဲ့တဲ့ American Queen စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုတော့အခုလိုတောက်ကြညာတိုင်းမှာတင်ဆက်ပေးသလိုနောက်သတင်းမရဲ့အင်္ဂါမနက်ခင်းနေမှာလည်းတလဲပြန်ပြီးထုတ်လွှင့်ပေးမှာမို့ဆောင်မျှော်နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့သိပ္ပံနဲ့နီးပညာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒေါခင်မျိုးသက်ကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်။
မနက်ငယ်မှာ၅မျိုးမပြုံးအောင်ဆိုတဲ့ရည်ရွယ်ချက်နဲ့မြစ်ချောင်းအင်းအိုင်နဲ့ရေကန်တွေမှာအစိုးရက၅မျိုးတွေကိုထည့်ပေးတာမလုပ်သင့်ဘူးလို့စိန်လန်းအမိမြေဖွဲ့ကမြန်ပါတယ်။ဘာကြောင့်လဲ။မွန်ပြည်နယ်ရေးမျိုးကရှေးဟောင်းကျုံးတော်ကြီးကမှာငါးရီအစုလိုက်ပြုံလိုက်တေဆုံးရတာကိုတွားရောက်ပြီးစူးစမ်းရကနေမြမတလိငါးလွှတ်တာအပြင်အစိုးရကပါငါးတွေကိုကန်တဲလာထဲတာဒေတာတစ်ခုအတွက်ဂေဟစနစ်ကိုထိခိုက်စေနိုင်တယ်လို့ယူဆသူကတော့စိန်လန်းအမိမြေအဖွဲ့ကဦးဝင်းမျိုးသူပါအ
စိုးရအနေနဲ့ကတော့ငါးမျိုးထည့်တယ်ဆိုတာကတော့သူတို့ကတော့အဲဒါလူတွေဖမ်းတဲ့အတွက်ခြားသုံးတဲ့အတွက်ငါးတွေအကုန်ပြီးပေါ့မျိုးတုံးပြီးတော့တဘာဝတိုင်းပြန်ဖြည့်စည်းဖို့ခက်တဲ့နေရာမှာသူတို့ကငါးမျိုးတွေလူတွေစားလို့ရအောင်ငါးမျိုးတွေထည့်မယ်ဆိုပြီးတော့သူတို့ကတော့မျက်စားငချင်းလိုငါးမျိုးတွေထည့်ကြတာပေါ့ဗျာအမေစားငယ်ချင်းဆိုသူ့ရဲ့သဘောကတော့သားစားငါးမျိုးမဟုတ်ဘူးရေပေါ်တွေလည်းစားတယ်ရေထဲမှာရှိနေတယ်တက်တက်လို့စားနေတာပေါ့ဗျာအဲသူကလို့ဆိုတော့ဒီကောင်ကြီးကငါးရီကြီးတဲ့ကြတော့သူ့ရဲ့ size အားဖြင့်ပေါ့အရင်အားဖြင့်သူကဒီကတော်များများကိုယူထားလိုက်ကြတော့လည်းကျန်တဲ့ငါးမျိုးလေးတွေဒီလိုခက်ခဲရှိတာပေါ့နောက်တစ်ခုကအဲဒီလိုလိုက်တဲ့ငါးလိုက်အောင်ဘလော့ရှင်လဲပေါ့နော်ဒါတွေကတော့ဒီပညာပိုင်းတက်ကစဉ်းစားစရာချက်တွေပေါ့ဗျာ
ကန်ထဲမှာငါးမျိုးလာထည့်ပြီးတဲ့နောက်မှာထည့်ပြီးတဲ့ငါးရင်းနဲ့ပတ်သက်ပြီးနောက်ဆက်တွဲစမ်းသက်လေ့လာမှုတွေကအများကြီးလှုပ်ဆောင်ဖို့လိုအပ်ပါတယ်။အစိုးရရဲ့ငါးမျိုးမတုံအောင်ငါးထည့်ပြီးတဲ့အထက်မှာအင်းလေးကံလိုကဘာတလွားစောင့်ရှောက်ဖို့စီရင်ဝင်တဲ့ကုန်းတွင်းရေကြိုကံမှာထည့်တာကိုတော့အပြင်းထန်ကန့်ကွက်တယ်လို့လည်းပြောပါတယ
်။အစိုးရကတော့ကံထဲမှာမဟုတ်ဘူးသူကပြောလို့မြေပြင်ချောင်းတည်းလေးလိုက်လျှော့နေရတယ်လေ။ဆိုတော့အဲ့တော့မှအင်းလေးကံဆိုတဲ့ကျွန်တော်ဒီလိုတည်းလေအင်းလိကံမှာထဲတာတော့ကျွန်တော်တို့ကပြင်းထန်ကန့်ကွက်တာပေါ့နော်အင်းလိကံမှာလည်းရစားငက်ချင်းတွေထဲတယ်ဆိုတော့အဲ့မှာရှိနေတာဒေတာ၅မျိုးတွေရှိတယ်ဆိုတော့လို့အင်းသားကြီးစားတဲ့ငါးပေါ့နော်ငါးသိလိရှိတယ်ဆိုတော့သူတို့ရဲ့အရွယ်စားဖြင့်ဒါ speed competition ပေါ့နေရာရှင်တဲ့အရာကြီးဖြစ်တဲ့အတွက်ဒီငါးမျိုးတွေဒီသဘောကံနေမှာပေါ့နော်မထည့်ဘူးကသဘောနဲ့ဆန့်ကျင်တယ်ဆိုတော့ကျွန်တော်တို့ကတော့ဆန့်ကျင်တယ်ပေါ့ဗျာမလုပ်သင့်ဘူး
မြန်မာနိုင်ငံရဲ့ဇီဝဝန်းကျင်ထိမ့်သိမ်းဆောင်ရှောက်ရေးဒေတာတစ်ခုဖြစ်နေရှမ်းပြည်တောင်ပိုင်းကအင်းလေးကံကို2015မှာကုလသမဂ္ဂ UNESCO ကအတိအမှတ်ပြုကြေညာခဲ့ပါတယ်။အင်းလေးကံမှာငှက်မျိုးစိတ်290နီးပါးရေကြိုးငါးနဲ့လက်နဲ့ဖြန်းတွေအပါဝင်ကုန်းနေရေနဲ့တရွာ43မျိုးနေထိုင်ချက်စားသလိုတိခွနဲ့ဆေးဘက်ဝင်အပင်တွေရှင်တန်ပေါက်ရောက်တဲ့ရှားပါတဲ့ဒေတာတစ်ခုဖြစ်တဲ့အတွက်ဝိုင်းဝန်းဆောင်ရှောက်ကြဖို့လိုအပ်ပါတယ်။ဒါကြောင့်ဒီလိုကံတွေရဲ့ဂေဟစနစ်ဟာအသက်ထက်ထည့်ပေးတဲ့ငါးမျိုးကြောင့်တက်ရောက်မှုဘယ်လောက်ရှိရဆိုတာကိုစမ်းစစ်ဖို့လိုပါတယ
်။ဒါကတော့လေဒါသူတို့အနေနဲ့ဒီမှန်ချက်တစ်ခုနဲ့ပြရတယ်။အဲ့တော့တစ်ခါကြပြန်စဉ်းစားကြည့်တော့လေအဲ့လိုငါးကံနေငါးထည့်တဲ့အတွက်ဘယ်လောက်ဒီငါးတွေပွားလာလဲဆိုတာကျွန်တော်တို့မှခိုင်ခိုင်မာမာသိပ္ပံလေ့လာထားတယ်ဆိုတာပြောတယ်အထောက်အထားအရှင်းပေါ့ဒီလိုဖိုက်တဲ့ပြည့်တဲ့ကောင်ငါးရီသွားတယ်ဒီကစာသက်ဒီခါကို၆ခုပြည့်တယ်ဆိုတော့ကျွန်တော်မတွေ့ဘူးပေါ့အဲ့လိုလုပ်တဲ့နိုင်ငံလဲကြောင်မှာရှားပါတယ်ရှိတော့ရှိတယ်ရှားတယ်ပေါ့နော် Certificate finding ဒီလိုမျိုးရှိပြချက်တွေအတွက်ငါးရီသွားတယ်ဆိုတော့ evidence မရှိတော့ဓာတ်ကြီးကဖြုံးနေကြလို့များရောဖြစ်နေလားပေါ့ဘလို့အပ်တဲ့နေရာမှာဓာတ်ကြီးကသွားရင်ငါးရီကရှိနေဆိုတော့ဘလို့ဒီကစနစ်ကိုလာပြီးတော့နောက်ဆက်တာတွေဖြစ်မလားဆိုတော့အစိုးရရဲ့ဒီလုပ်တဲ့လုပ်ငန်းကိုတော့ဒီကြက်ကြက်ပြန်လို့ဒီလုပ်တဲ့နေဒါဘလို့အပ်နေငွေကုန်ပြီလားဒါဘလို့လားဘယ်နဲ့ဘလို့လားစိတ်တွေချင်လားဆိုတာဒါလုပ်တဲ့နေတို့တော့ကျွန်တော်ကဆောင်းလုံးဝတိုင်းလုပ်တာမကောင်းဘူးလို့ပြောလို့ကတော့ကျွန်တော်ကလည်းထောက်ထားပြောတော့မရှိသေးဘူးပေါ့နော်တို့တော့အခုလိုမျိုးကြံနေဖြစ်လာတဲ့ခေတ်ကစဉ်းစားပြန်ဖြစ်နိုင်တဲ့ပေါ်ပြပြပေါ့ဒီလိုပေါ့ဖြစ်နိုင်ရေးဆက်တယ်လို့ရှိရဲဆိုတဲ့ဟာကိုထောက်ထားတဲ့ခုနေတော့ပြောလို့ရတာပေါ့အဲ့တော့ကျွန်တော်လည်းသဘောတူတယ်သဘောလည်းဟိုအဲ့ဒီကိစ္စကလည်းတံပြီးကိုပြန်သုံးသပ်တင်ပါတယ်
policy message ပေးနေတာပေါ့
ဟုတ်ကဲ့အဲ့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းထိကြိုက်တာမျိုးရောဆရာမြင်လားဆရာအင်းအင်းလေးပဲမှာ
အဓိကကတော့ဆောပြောရဲသဘွင့်ကျင်ရဲ့ပြဿနာကဒီမှာရှိနေတဲ့မျိုးတွေဟိုသူပျောက်စီးသွားမှဆို Marivet factor လေအချက်ပေါင်းများများဆိုတော့ဒီအချက်သေးကြောင့်တော့လည်းမဟုတ်ဘူးအဲ့တော့ဘာဖြစ်လဲဆိုတော့သိပ္ပံပညာရှင်တွေကြားထဲမှာအရင်းသွားစရာဖြစ်တယ်ပေါ့ဥပမာပြလူတယောက်ကျွန်တော်တို့ဆောပြောလို့ဟိုချောင်းဆိုးတယ်တွေးပါတယ်အာဒီလိုအားဆေးလိုက်တော့လို့ဖြစ်တယ်လို့မြင်မယ်ချိုးကြလည်းအဲ့ရတဲ့ပုံစံကြောင့်မြင်မယ်ဆိုတော့တစ်ခုလုံးအောင်လည်းဖြစ်နေတယ်ဒါကြောင့်ကျွန်တော်ဆိုလိုက်တဲ့အကြောင်းအားဆောပြောလို့ဆေးလိုက်တော့လားအပြင်မှာလေးမြင်ရလို့လားဆိုတဲ့ဟာကိုပြောကြတယ်လည်းခက်တယ်လေအဲ့ဒီမှာတင်တစ်ဖက်နဲ့ဖက်ညာဝိုင်းဆိုင်ရာကြီးအားဆိုတော့နင်းပွားကြတာလေအဲ့ဒါလည်းနောက်ထပ်ပြောနေတယ်ဘူဝါဒါဝိုင်းဆိုင်ရာကြီးကြတော့မလုံနိုင်တာဖြစ်တယ်အဲ့တော့ဒီဘူဝါဒါနဲ့ဆက်နေတဲ့ဒီပြည်ညာရှင်တွေချက်လက်တာပြည်ညာရှင်တွေကြားထဲမှာဒါတို့နားလည်မှုရှိနေလို့ကလိုအပ်နေရတော့အမှန်ပဲတော့နောက်ကငါသတိပြမအကြည့်ကိုအကြာကြီးကိုတွားပြီးတော့နော်ဟောကျွန်တော်တို့လိုသိပ္ပံသူတွေနားတွေသိပြီးတော့ဟုတ်ကဲ့တယ်လည်းသိသေးတယ်ရှိဘူးအဲ့တော့ဒီဘူဝါဒါချမှတ်တဲ့လူတွေရဲ့နောက်ကပါတဲ့ပြည်ညာရှင်တွေကြားထဲမှာဒီဘောရရအောင်နားလည်ပြီးပူပေါင်းဆောင်ရွက်သိရကြည့်တယ်အဲ့တော့ကျွန်တော်တို့ကအင်္ဂလိပ်ကမှာဆောင်းပြောလို့ရှင်းနိုင်ရေပြောတဲ့အခါကျဆောင်းပြောရင်ဆိုလူကဲဒီကငါမျိုးတွေပြုံးပြီးသွားပြီပြုံးပြီးသွားတဲ့အခါကျတော့ကျင်းနေတယ်ဆိုတော့အဲ့ချင်းနေတယ်ကငါတဲ့တို့လားဒေးဖက်တာလောက်ကြာမှ justification ပေါ့ဆိုတော့ကြံကြလာတယ်ကြံထဲမှာ nitrogen တွေတင်ရလာတယ်ဒါကြောင့်လည်းဖြစ်နေအကုန်လုံး body fat factor လို့ပဲကျွန်တော်တို့ကတော့ယူဆတယ်ပေါ့နော်ဒါကြောင့်မလို့အထူးသဖြင့်ကတော့ခုလိုမျိုးအင်္ဂလိပ်ကလို့ဒီဝါပြောတဲ့ထိတ်နေရမှာဒီအကျမစီစီရော alliance တီတီလို့ခေါ်ရဒီလို့မျိုးအမြဲတမ်းကြည့်လို့မထည့်တယ်ဘောဗျာဆက်ကြတော့တော့ဒါတင်းတယ်ကန့်ကွက်တယ်ကန့်ကွက်တယ်ဘယ်တော့ဘယ်တော့တို့လို့မထည့်တော့ဖြစ်ပါလေဒီတော့တော့ထည့်ရတယ်ဒီတော့လည်းထည့်ရတော့ထည့်တယ်အဲ့မှာငကြီးဖောက်တဲ့ကန်ချာဆိုတော့ထည့်တယ်လို့ဆိုတော့ဒီဒီလို့တတိထားမဲ့နေရာတွေမှာမလုပ်ဖို့ပေါ့နော်ဒါလေးတွေလည်းကျွန်တော်တို့ဆွေးနွေးလို့လုပ်ပါတယ
်ဦးဝင်းမျိုးသူရဲ့ပြောကြားချက်နဲ့ပဲဒီတဲ့င်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲကျင်းနာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆောင်ကြအောင်မယ်နော
်။ Talking Mute အစီအစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုအပတ်စဉ်တောက်ကြညာတိုင်းမှာတင်ဆက်ပေးသလိုမနက်ဖြန်စနေမနက်ခင်းမှာလည်းတလဲပြန်ပြီးထုတ်လွှင့်ပေးတာမို့စောင့်မျှော်နားဆင်နိုင်ပါတယ်။တောက်ကြညာအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။မနက်ပြန်စနေမနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်လေးကိုလည်းလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။အခုတော့နောက်ဆုံးရသတင်းကြေညာကိုမဆုမြတ်မွန်ကတလှည့်ကြေညာပေးပါအောင်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ထိပ်သီးဆွေးနွေးပွဲအတွင်းမှာမြောက်ကိုရီးယားဘက်ကတန်ခတ်ပိတ်ဆို့မှုတွေအားလုံးဖယ်ရှားပေးဖို့တောင်းဆိုခဲ့တာမဟုတ်ဘူးလို့မြောက်ကိုရီးယားနိုင်ငံသားဝန်ကြီးကပြောလိုက်ပါတယ်။နျူကလ িয়ার လက်နက်စမ်းသပ်မှုနဲ့တာဝေးပြစ်မစ်ဆော့ဒုံးလက်နက်စမ်းသပ်မှုတွေဆက်ပြီးတော့ရပ်ဆိုင်ထားဖို့တန်ခတ်မှုတချို့ဖယ်ရှားပေးပါလို့သာတောင်းဆိုခဲ့တာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးရီယောင်ဟိုကဟနွိုင်းမြို့တော်မှာခြားသာရင်းနှီးညရုံးကသတင်းတောက်တွေကိုရှာရှာပပပြောကြားခဲ့ပါတယ်။ပါကစ္စတန်နိုင်ငံကဖမ်းဆီးထားတဲ့အိန္ဒိယလေတပ်လေယာဉ်မှုကိုပြန်လွှဲပေးမယ်လို့ပါကစ္စတန်ကကြေညာထားတဲ့အတွက်အိန္ဒိယဆိုရအုပ်ချုပ်တဲ့ကက်ရှမီးယားဒေသနယ်စပ်ဘက်အချမ်းမှာလူတွေစုဝေးဆောင်နေပါတယ်။စစ်ရေးပဋိပက္ခအတွင်းမှာပါကစ္စတန်ဘက်ကအိန္ဒိယလေယာဉ်နှစ်စင်းကိုဗုဒ္ဓဟူးနေ့ကပြစ်ချခဲ့ပြီးလေယာဉ်မှုကိုဖမ်းဆီးခဲ့တာပါ။ငြိမ်းချမ်းရေးကိုရှေ့ရှုပြီးတော့သူ့ကိုပြန်လွှတ်ပေးမယ်လို့ပါကစ္စတန်ဝန်ကြီးချုပ်ကဂျာလာဘရီနီကထင်ကြားခဲ့တဲ့အတွက်ဒီကနေ့အိန္ဒိယနယ်စပ်မှာလူတွေဆောင်ဆိုင်နေကြတာဖြစ်ပါတယ်။မြန်မာနိုင်ငံဘက်ကဒုက္ခသည်တွေကိုထပ်ပြီးတော့လက်မခံနိုင်တော့ဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံကပြောကြားလိုက်ပါတယ်။ရိုဟင်ဂျာပြဿနာနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဂျာတာရီနီကဆွေးနွေးမှုအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးကအခုလိုပြောခဲ့တာပါ။မြန်မာနိုင်ငံဘက်ကလူတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံကထပ်ပြီးလက်ခံနိုင်တဲ့အခြေအနေမရှိတော့ဘူးလို့သူကလုံခြုံရေးကောင်စီကိုပြောပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာသားအမတ်ကြီးဦးဟောက်တို့ဆွမ်းကတော့ဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်တွေကိုပြန်ပို့တဲ့ကိစ္စမှာမြန်မာရောဘင်္ဂလားဒေ့ရှ်ပါသဘောတူညီချက်အတိုင်းအတိအကျလိုက်နာမယ်ဆိုရင်နေရပြန်ပို့ရေးကိစ္စအောင်မြင်မယ်လို့မြန်မာဘက်ကအခိုင်အမာယုံကြည်တဲ့အကြောင်းပြောကြားခဲ့ပါတယ်။ဗင်နီဇွဲလားနိုင်ငံရဲ့ပြည်ထနာဖြည့်ရှင်ရေးအတွက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဂျာတာဘရီနီကကြိုးပမ်းမှုဟာမအောင်မြင်ခဲ့ပါဘူးရှင်။
နောက်ဆုံးရသတင်းကျဉ်းချုပ်ကိုမဆုမြတ်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်းအင်ဂျင်နီယာကတော့တီနာခနိုလီယက်ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညအစီအစဉ်မှုဖြင့်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးညစင်နိုင်ကနေ17နာရီထိတစ်ကြိမ်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြန်မနေ့ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။တော်တာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.